Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့အန်ဒီရဲ့ဘေးကင်းတဲ့မနက်ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ6ရက်စနေနေ့မနက်ပတ်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။ဒီမနက်ခင်းထူးခြားတဲ့သတင်းတွေတင်ဆက်တဲ့အခါကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြတ်ဘာရီသတင်းစကားပါလိုက်ပါတယ
်ကျွန်မကြည့်ကြည့်တယ်လို့ဒီလိုလို့เนาะအဲ့တော့တောင်းကြည့်တယ်လို့တို့ကလေတို့ရဲ့ဒီတီးရက်ဆန်တွေရဲ့ကျွန်မတို့တကယ်ပဲပေါ်အောင်ဖြစ်စီပါတယ်လို့တို့တော့မထွက်ရဘူးထွက်ရမယ
်သတင်းတွေအပြီးမှာမကြခင်နားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့တေးတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါ်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ရာချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာလဲဆန္ဒပြပွဲတွေဆက်လက်ဆင်နွှဲခဲ့ကြပါတယ်အထူးသဖြင့်လူငယ်တက်ကြွလှရှားသူတွေနဲ့တက္ကသိုလ်ကျောင်းသားတွေရန်ကုန်မြို့မှာစုဝေးဆန္ဒပြခဲ့ကြတာပါစီးပွားရေးတက္ကသိုလ်ရှိကဆန္ဒပြပွဲမှာတော့အာဏာသိမ်းတာကိုကန့်ကွက်ကြောင်းနဲ့ငြင်းကြမ်းတဲ့လှရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာတမ်းတွေခိုင်ဆောင်ဆန္ဒပြခဲ့ကြပါတယ်တက္ကသိုလ်တက္ကသိုလ်ကျောင်းဝင်းထဲမှာလဲကျောင်းသားသမဂ္ဂအဖွဲ့ဝင်တွေနဲ့ဆရာဆရာမတွေကကျောင်းဝင်းထဲလှည့်လည်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ရေချောင်းတက္ကသိုလ်ကကျောင်းသားတွေကတော့ကျောင်းဝင်းထဲကိုဝင်လို့မရတာကြောင့်အပြင်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ပညာရေးတက္ကသိုလ်ကဆန္ဒပြဆရာမတို့ကတော့အုတ်ချုပ်ရေးစနစ်ရပ်ဆိုင်းအောင်လုပ်ဖို့ရည်ရွယ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ကတော့ရန်နေရရက်စီပြင်လာ။အဲ့တော့အခုလောလောဆယ်တော့ငင်းညမ်းစွာဆန္ဒထုတ်ဖို့ရတယ်။ CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မပူးပေါင်းဘူး။အခုလောလောဆယ်ကျွန်တော်တို့အချင်းချင်းညှိတယ် step by step ဌာနလိုက်ညှိတယ်ကိုထာနာလည်းမလည်းနှိတယ်ထာနာလိုက်လည်းနှိတယ်ကြောင်းတယ်လည်းနှိတယ်နှိပြီးတော့အခုဘာပြောပါတော့ CDC နဲ့ဆိုဘာလုပ်မလဲဆိုတော့ formally ဘာမှမလုပ်ဘူး informally ရတော့ကျမတို့ကကိုယ်ကလေးနဲ့ဆရာတပည့်ရတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျမတို့ငြင်းငြင်းနေတယ်အဲ့ဒါလည်းကျမတို့ရဲ့ဝန်ထမ်းစည်းကမ်းနဲ့ပဲကျမတို့ကဟိုစန့်ကျင်နေတာမဟုတ်ဘူးနော်ကျမတို့ကဘာမစန့်ကျင်တာလဲဆိုတော့ပြည်သူဝန်ထမ်းဥပဒေမစန့်ကျင်ဘူးကျမတို့ကစစ်အစိုးရအာဏာရှင်ကိုစန့်ကျင်တယ်ဒီရန်လျားရက်အောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအလုပ်ကိုကျမတို့ရက်တယ်
ပညာရေးဝန်ထမ်းဖြစ်သူကတိကဆီယာမတူကပြောသွားတာဖြစ်ပါတယ်။အခုလိုဤမျိုးမျိုးနဲ့ဆန္ဒပြနေတဲ့အထက်ရန်ကုန်မြို့နယ်မှာတော့လက်သုံးချောင်းထောင်ဆန္ဒပြတဲ့အပြင်စုပေါင်းလက်ခုပ်တီဆန္ဒပြပွဲကိုလည်းလူငယ်တချို့စုဝေးဆင်နွှဲခဲ့ကြပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းအစိုးရဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေဆန္ဒပြတဲ့အထက်ပါဝင်လာကြပါတယ်။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေကိုတောက်ကြနေတဲ့အထက်မှာပဲမြန်မာနိုင်ငံပြင်ပကအိန္ဒိယ၊အင်ဒိုနီးရှားနဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာတွေကောင်းဆောင်ပြီးကျင်းပခဲ့ပါရယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အထူးစည်းဝေးတရက်ခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကောင်းဆောင်တွေကတောင်းဆိုလိုက်ပါရယ်
။ Kita minta dua menteri luar negeri untuk berbicara dengan chair ASEAN guna menjajaki
မြန်မာအရေးဆွေးနွေးဖို့အတွက်အာဆီယံဥက္ကဋ္ဌကိုအဆိုပြုဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကြီးဝန်ကြီးတို့စလုံးကိုကျွန်တော်တို့ညွှန်ကြားထားပြီးပါပြီဒီကိစ္စကိုမလေးရှားဝန်ကြီးချုပ်နဲ့လည်းအသေးစိတ်ညှိနှိုင်းဆွေးနွေးထားပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကိုအလွန်စိုးရိမ်စရာကိစ္စလို့မြင်ကြောင်းမလေးရှားဝန်ကြီးချုပ်မူဟီဒီယတ်စင်ကပြောပါတယ်မလေးရှားဝန်ကြီးချုပ်ယတ်စင်ကလူသွောခီးစင်နဲ့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။အခုလိုကောင်းဆောင်နှစ်ဦးတွေ့ဆုံချိန်မှာမြန်မာကိစ္စအာဆီယံဝန်ကြီးအဆင့်အထူးအစည်းအဝေးတရက်ကျင်းပဖို့သဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်။ဂျာတာပရီနေ့တုန်းကတော့ American သမ္မတအမျိုးသားလုံခြုံရေးအကြံပေး Jake Sullivan က Washington အခြေစိုက်အာဆီယံသမ္မတကြီးတွေကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးမြန်မာစစ်တပ်ကအာဏာသိမ်းတဲ့ကိစ္စကိုသမ္မတ Joe Biden ကအထူးစိုးရိမ်ပူပန်နေကြောင်းနဲ့ဒီကိစ္စအပေါ်အာဆီယံနိုင်ငံတွေကအရေးတည်ယူရှိလို့ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် Facebook အပါအဝင်အင်တာနက်အသုံးပြုမှုတွေကိုကန့်သတ်ပိတ်ပင်လာတဲ့မြန်မာနိုင်ငံမှာတောက်ကြတဲ့ညပိုင်းကစလို့ Twitter နဲ့ Instagram လူမှုကွန်ရက်တွေကိုလည်းပိတ်ပင်လိုက်ပါတယ်။နောက်ထပ်ညွှန်ကြားချက်မရမချေအဲ့ဒီလူမှုကွန်ရက်တွေကိုပိတ်ဆို့ထားဖို့အာဏာပိုင်တွေကညွှန်ကြားထားတယ်လို့ Telenor ကုမ္ပဏီက Reuters သတင်းကိုပြောပါတယ်။ဖိုတိုတွေတုန်းကအာဏာပိုင်တွေက Facebook ကိုပိတ်ပင်ခဲ့တဲ့အတွက်အများပြည်သူက Twitter လူမှုကွန်ရက်ကိုပြောင်းပြီးအသုံးပြုလာချိန်မှာအခုလိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေက Twitter ဆက်မနပေါ်မှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တန်းနဲ့ချီတဲ့ဖော်ပြချက်တွေကို hashtag နဲ့တွဲပြီးအာဏာသိမ်းအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေခဲ့ကြတာဖြစ်ပါတယ်။အစိုးရပိုင်း Facebook ကို PKRON က VPN စနစ်နဲ့အသုံးပြုခဲ့သူတချို့ရှိပါတယ်။ဒါပေမဲ့ Twitter ဆက်မနကိုတောက်ချန်နေညပိုင်း10:00လောက်မှာVPN နဲ့တောင်အသုံးပြုလို့မရတော့ဘူးလို့တချို့ကပြောပါတယ်။ကမ္ဘာတဝိုင်းအင်တာနက်အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ NetBlocks ကလည်းမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေက Twitter ကိုကန့်သတ်လိုက်ပြီဖြစ်ကြောင်းပြောပါတယ်။ Facebook ကုမ္ပဏီကပြောခွင့်ရကလည်း Instagram လူမှုကွန်ရက်ကိုအပိတ်ခံရကြောင်းအတည်ပြုပြောကြပါတယ်။မိသားစုတွေနဲ့မိတ်ဆွေတွေအကြားပြန်လည်ဆက်သွယ်နိုင်ဖို့အဆက်သွယ်တွေပြန်ဖွင့်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုကြောင်းလည်းသူကပြောပါတယ်။American နိုင်ငံကြီးဝန်ကြီး Anthony Blinken ကဥရောပမှာမေ3နိုင်ငံဖြစ်တဲ့ Britain, ပြင်သစ်၊ Germany နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေနဲ့ online ကနေဆွေးနွေးပွဲမှာမြမအရေးကိုလည်းထပ်သွင်းဆွေးနွေးမယ်လို့ American တာဝန်ရှိသူတွေကတောက်ကြနေကပြောပါတယ်။အဲ့ဒီဆွေးနွေးပွဲမှာ Iran, Russia နဲ့တရုတ်ကိစ္စတွေအပါအဝင်မြမကိစ္စကိုလည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲက2015ခုနှစ် Iran Nuclear သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးသမရဂျိုးဘတ်ဒန်အစိုးရရဲ့လက်တလောခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်လက်မှတ်ရေးထိုးထားတဲ့ဒီစာချုပ်ကနေသမရဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်တုန်းကအမေရိကန်နိုင်ငံကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်အရနျူကလ িয়ার လက်နက်ထုတ်လုပ်မှုလျှော့ချနိုင်ဖို့အတွက်အီရန်ကိုယူရိုနီယံသတ်စင်မှုပမာဏထိန်းချုပ်ထားတာဖြစ်ပါတယ်။အီရန်ကဒီလိုကန့်သတ်မှုကိုညှဉ်းဆန်နေခဲ့ပြီးအမေရိကန်နိုင်ငံနဲ့တခြားနိုင်ငံတို့ရဲ့ပိတ်ဆို့တက္ကသိုလ်တွေကိုဖြည့်လျှော့ပေးဖို့အပြန်အလှန်တောင်းဆိုနေတာလည်းဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ဥရောပသုံးနိုင်ငံနိုင်ငံကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲကပထမဆုံးအကြိမ်ဆွေးနွေးပွဲဖြစ်တယ်လို့ဆွေးနွေးစရာကိစ္စတွေများပြားတာကြောင့်အီရန်ကိစ္စကိုတိတ်ထဲထဲဝင်ဝင်ဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းဆွေးနွေးပွဲနဲ့နှိစက်သူတူကပြောပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ40 kHz 8.13လိုင်းနိုမီတာ51 kHz 5805နဲ့လိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်American နိုင်ငံမှာ coronavirus ကရောဂါတန်ခံနေရတာကိုကယ်တင်နိုင်ဖို့အတွက်စီးပွားရေးပိုပြီးကောင်းလာအောင်လုပ်ဖို့လိုနေတာကြောင့် coronavirus ဆိုင်ရာကူညီကယ်ဆယ်ရေးရန်ပုံငွေဒေါ်လာ 1.6 trillion တောင်းဆိုထားတာကိုအမြန်ချထားပေးဖို့အတွက်သမ္မတ Joe Biden ကတောက်ကြနေမှာလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံတွင်းမှာအကျက်တဲဖြစ်နေတာအချိန်တော်ကြာနေပြီဖြစ်ကြောင်းနဲ့နိုင်ငံသားတွေဟာလည်းအချင်းချက်တဲရောက်နေတယ်လို့ခံစားနေရပြီးဘလို့ထွက်ပေါက်ရှာမှန်းမသိပဲဖြစ်နေတဲ့အတွက်သူတို့တွင်မျှော်လင့်ချက်ပေးဖို့ဒါကအခွင့်အလမ်းတစ်ခုဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တာပါသမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ထဲမှာအမေရိကန်နိုင်ငံသားတစ်ယောက်ကိုနောက်ထပ်ဒေါ်လာ1400တန်ချက်လက်မှတ်ထပ်ပြီးပေးဖို့နဲ့အလုပ်လက်မဲ့ခံစားခွင့်တွေဆက်ပြီးပေးဖို့တွေပါပါဝင်ပါတယ် Republican တွေကသမ္မတရဲ့ကယ်ဆယ်ရေးရန်ပုံငွေအစီအစဉ်ဟာငွေပမာဏတိတ်များလွန်းတယ်လို့ပြောနေချိန်မှာပဲအထက်လွှတ်တော်ကတောက်ကြနေအစောပိုင်းမှာဘတ်ဂျက်ဆိုင်ရာဆုံးဖြတ်ချက်ကိုချထားပြလိုက်တဲ့အတွက်ဒီမိုကရက်တွေအတွက်သူတို့ရဲ့ကယ်ဆယ်ကူညီရန်ပုံငွေဆက်လက်ဆောင်ရွက်ဖို့အတွက်လမ်းပွင့်သွားပြီးဖြစ်ပါတယ်။ဒီရန်ပုံငွေအတွက်အောက်လွှတ်တော်မှာတောက်ကြနေနှောင်းပိုင်းလောက်မှာအတိပြုပေးဖို့ရှိပါတယ်။အထက်လွှတ်တော်မှာဒီဆုံးဖြတ်ချက်အတွက်ပါတီ2ရက်ရဲ့မဲရီတူးနေတဲ့အတွက်ဒုသမ္မတကမ်မလာဟဲရစ်ပါပါဝင်ခဲ့ရပြီးနောက်ဆုံးမှာ50-50နဲ့အတိပြုပေးခဲ့တာဖြစ်ပါတယ်။ကမ္ဘာတလွှားဖြန့်ပြီးတဲ့ COVID-19 ကာကွယ်ဆေးရည်က85ရာခိုင်နှုန်းဟာနိုင်ငံပေါင်း10နိုင်ငံကိုပဲရောက်နေတာဖြစ်ပြီးနိုင်ငံပေါင်း130လောက်တက်တော့ဆေးတစ်လုံးမှမရသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် More than 3/4 of those vaccinations are in just 10 countries
ကာကွယ်ဆေး3ပုံတစ်ပုံလောက်ဟာနိုင်ငံပေါင်း10နိုင်ငံလောက်ကိုပဲရောက်သွားပြီးနိုင်ငံပေါင်း130လောက်မှရှိတဲ့လူပေါင်း1.5 billion အတွက်တော့အခုချိန်ထိကာကွယ်ဆေးတစ်လုံးမှထိုးမပြေးနိုင်သေးပါဘူး။တချို့နိုင်ငံတွေမှာဒီရောဂါအပြင်းထန်ခံစားနေရတာတို့သေဆုံးတာတို့လိုအန္တရာယ်နဲ့ကျုံ့နိုင်ခြင်းသိပ်မရှိတဲ့သူတို့နိုင်ငံသားအတော်များများအတွက်ကာကွယ်ဆေးထိုးပေးပြီးဖြစ်တာတွေ့ရကြောင်းပြောသွားတာပါ။အခုချိန်မှာကမ္ဘာတစ်လွှား COVID-19 ကူးစက်သူအရေအတွက်ထက်ကာကွယ်ဆေးထိုးပြီးသူအရေအတွက်ကပိုးပြီးများလာနေတာသတင်းကောင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။တူတောင်းတဲ့အချိန်အတွင်းအခုလိုတွေ့ရတာကိုထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ် ရေဘူးကတတ်မှတ်ရမှာဖြစ်ပေမဲ့နိုင်ငံပေါင်း130လောက်ကဒေသခံတွေအတွက်တော့ဆေးတလုံးမှထိုးမပေးနိုင်သေးဘူးလို့လည်းသတိပေးပါတယ်။ဒါပေမဲ့ချမ်းသာတဲ့နိုင်ငံတွေမှာချက်ချင်းအန္တရာယ်ဖြစ်နိုင်ခြင်းမရှိတဲ့လူအတော်များများကိုပါကာကွယ်ဆေးထိုးပေးနိုင်တာတွေ့ရတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံအစိုးရအားလုံးကသူတို့နိုင်ငံသားတွေအတွက်ကာကွယ်ရမှာဖြစ်ပေမဲ့ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးလုပ်သားတွေအသက်ကြီးရင်သူတွေကိုဦးစားပေးရမယ့်သူတွေကိုဆေးထိုးပေးပြီးတခြားနိုင်ငံတွေမှာအလားတူဦးစားပေးရမယ့်သူတွေကိုဆေးထိုးပေးနိုင်အောင်မှမျှဝေပေးဖို့တိုက်တွန်းခဲ့ပါတယ်။ဖမ်းဆီးထောင်ချခံရတဲ့ရုရှားအတိုက်ခံအလက်ဆီနာဗယ်နီကိုထောက်ခံတဲ့ဆန္ဒပြပွဲတွေမှာတောရောက်ပါဝင်တဲ့အနောက်တိုင်းတန်တမန်တွေကိုတိုင်းပြည်ကနေနှင်ထုတ်မယ်လို့ရုရှားအစိုးရကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအစိုးရစိန့်ပီတာစဘတ်မြို့ကပိုလန်နဲ့ဆွီဒင်တန်တမန်တွေရဲ့မော်စကိုမြို့ကဂျာမနီတန်တမန်တို့ဟာပြီးခဲ့တဲ့ January 23ရက်ကတရားဝင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကြောင့်ပြစ်မှတ်ထားအရေးယူဖို့ရှိတယ်လို့ဆိုပါတယ်။ရုရှားအစိုးရကဥဆောင်ပြီးဝေဖန်နေတဲ့အတိုက်ခံခေါင်းဆောင်နာဗယ်နီကိုဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီနေ့ကရုရှားနိုင်ငံတပ်သားကလမ်းတွေမှာလူပေါင်းထောင်ချီဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ရုရှားနဲ့ဥရောပသမဂ္ဂတို့ရဲ့ဆက်ဆံရေးဟာနာဗယ်နီကိုဖမ်းဆီးခဲ့တဲ့အတွက်အနိုင်ဆုံးအနေအထားပြက်ကိုရောက်ရှိနေပြီဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလိုဆန္ဒပြပွဲတွေမှာပါဝင်တဲ့တန်တမန်တွေကိုလက်ခံထားဖို့ရမရှိတဲ့လူတွေအဖြစ်နဲ့ဖော်ပြထားပြီးအချိန်တို့အတွင်းမှာပဲရုရှားကနေထွက်ခွာရမယ်လို့ဖော်ပြထားပါတယ်။အိန္ဒိယဘဟုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာ2019ဩဂုတ်လကတည်းကပိတ်ထားခဲ့တဲ့မြန်နှုံးမြင့်အင်တာနက်အသုံးပြုခွင့်ကိုပြန်ပြီးဖွင့်ပေးလိုက်ပါပြီ။ဒီဒေသကိုအစိုးရကအထူးအခွင့်အရေးပေးထားတာကိုရုတ်သိမ်းပြီးပြည်ထောင်စုနယ်မြေအဖြစ်နဲ့တတ်မှတ်လိုက်တဲ့အချိန်မှာအင်တာနက်အသုံးပြုခွင့်တွေကိုပါပိတ်ပင်ခဲ့တာဖြစ်ပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်အများစုနေထိုင်ရာပြည်နယ်ဖြစ်ပြီးဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားအစိုးရကဒေသကိုနှစ်ပိုင်းခွဲပြီးတရိပ်အုပ်ချုပ်နေတာပါ။ဟိမနာတောင်တန်းတွေပေါ်မှာတည်ရှိတဲ့ဒီဒေသကိုအိန္ဒိယရဲ့အဓိကပြန်ပက်ပါကစ္စတန်ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားဒေသတစ်ခုလုံးမှာ 4G အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေဆက်ပြီးရှိနေတယ်လို့ဒေသအုပ်ချုပ်ရဲ့တာဝန်ရှိသူကသူ့ရဲ့ Twitter မှာရေးပါတယ်။အိန္ဒိယဟာ2019မှာဆယ်စုနှစ်ပေါင်းများစွာတဘုံထနေတဲ့ကက်ရှမီးယားဒေသကိုနှစ်ပိုင်းပိုင်ပြီးတပ်ဖွဲ့ဝင်တွေဆစ်လွတ်တာတွေနိုင်ငံရေးခေါင်းဆောင်တွေကိုထိမ့်သိမ်းတာတွေကိုလုပ်ခဲ့တာပ
ါစနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရင်းမင်းထွန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့ဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတနည်းညွန့်တဲတောင်းဆိုဆောင်ရွက်လာတာဟာတိတ်အေးပါတဲ့ခြေလှမ်းဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကလည်းဒုဗိုလ်ချုပ်မှူးကြီးဆိုးဝင်းကိုဆက်သွယ်ပြီးအာဏာသိမ်းမှုအတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဖန်စီတားသူတွေကိုအားလုံးကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
။မြန်မာနိုင်ငံမှာတနင်္လာနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းတယ်ဆိုတာကိုသိသိချင်းမှာပဲ။ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြန်မာအရေးအတွက်အဆက်မပြတ်ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ကျတဲ့ပရင်းနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြမအရေးတညီတညွတ်ထဲပြောဆိုလာချိန်မှာတော့ဒါဟာထိတ်အရေးပါတဲ့ခြေလှမ်းတရဖြစ်ကြောင်းပြောကြခဲ့တယ်လို့အတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရီကတောက်ကြံနေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The statement that we saw from the Security Council is a very positive first step in terms of a unified voice from the organization's body
ကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရင်ကုလသမဂ္ဂကမြမနိုင်ငံငင်းချင်းရင်းနဲ့လုံခြုံရေးအတွက်တညတညတ်ထဲလှုပ်ဆောင်လာတဲ့အတွက်ဒါဟာအပြုသဘောတိတ်ကိုဆောင်းတယ်လို့တိတ်ကိုအရေးပါတဲ့ပထမခြေလှမ်းဖြစ်တာတွေ့ရကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးချိန်ကစပြီးလုံခြုံရေးကောင်စီကနေပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါက်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ပါဝင်ပြီးဒါကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကျတဲ့ပြည်နယ်မှာတညတညတ်ထဲတောင်းဆိုခဲ့ကြတာဖြစ်ပါတယ်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာ ဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးပြီးတော့အကြမ်းမဖက်ရေးအခြေခံအခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးတွေရှိဖို့အတွက်အလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီနှစ်ဖက်ဆက်ဆံဆွေးနွေးရင်းနဲ့အမျိုးသားပြည်နယ်တည်မြဲရေးကိုအားပေးထောက်ခံတယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။စစ်တပ်ကနေထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုတဲ့အပြင်အရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာကန့်သက်ချုပ်ချယ်မှုတွေအတွက်အလွန်ဆွေးနွေးကြောင်းလည်းပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူဂနာကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးချိန်နဲ့ပတ်သက်ပြီးဆက်သွယ်ကြိုးပမ်းမှုတွေလုပ်နေရမှာတောက်ကြံနေကတော့နေပြည်တော်ကတက်မတော်အကြီးကဲတူနဲ့အဆက်အသွယ်လုပ်နိုင်ခဲ့တယ်လို့လဲစတီဖန်ဒူဂျာရက်ကပြောပါတယ်
။ She did manage to reach a senior official in Naypyidaw. She had a virtual meeting with the deputy commander in chief of the armed forces of Myanmar. She reiterated the secretary general's strong condemnation
of the military's action that disrupted the democratic reforms which had taken place in the country. She also reiterated the secretary general's strong condemnation of the military's action that disrupted the democratic reforms which had taken place in the country. She also reiterated the secretary general's strong condemnation of the military's action that disrupted the democratic reforms which had taken place in the country.ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာဝန်ခံတာဝန်ယူမှုနဲ့အထူးသဖြင့် ICC နိုင်ငံတကာရာဇဝတ်တရားရုံးနဲ့လက်ရှိရင်ဆိုင်နေတဲ့အမှုနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရွက်ဖို့လိုအရေးကြီးတဲ့ကိစ္စရပ်မျိုးတွေအတွက်တူးတက်မှုရှိအောင်လုပ်ဖို့လိုအပ်ကြောင်းလည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်မစ်ဘူဂနာဟာမြန်မာရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့လည်းဆက်သွယ်ဆွေးနွေးနေပြီးမြန်မာနိုင်ငံအတွက်ထားရှိတဲ့တူညီတဲ့ရည်မှန်းချက်အတိုင်းအားလုံးလက်တွဲဆောင်ရွက်ကြဖို့အာဆီယံတွင်းမှုချုပ်နဲ့တောက်ကြနေမှာပြောဆိုဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘူဂနန်ဟာအင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးလာစေအောင်လှုံ့ဆော်ပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ
်။ဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအရတားအစိုးရကိုဖယ်ရှားပြီးအနာသိမ့်လိုက်တာကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကဖိအားပေးပြောဆိုလိုက်တဲ့အပေါ်ရွေးကောက်ပွဲအနံ့ရတွတ်တော်ကိုယ်စားလှယ်တွေကကြိုးဆိုလိုက်ကြပါတယ်ဖန်စီတာသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းအမေရိကန်သမ္မတနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပါတခဲနဲ့တောင်းဆိုလိုက်တဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းနဲ့အကဲခတ်တွေရဲ့အမြင်တွေကိုတော့ VOA သတင်းတောက်ကိုဇော်တက်စူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆုံးလွှတ်ပြီးဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအတောင်ယူခဲ့ပြီးတဲ့နောက်ပရမဆုံးအချိန်နိုင်ငံသားရေးရာမူဝါဒမိန့်ခွန်းမှာအလေးထားပြောလိုက်တာပါတရားထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တခဲနဲ့တောင်းဆိုခဲ့ကြပါတယ်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာနိုင်ငံရေးအကြက်တွေကိုဖြည့်ရှင်းဖို့ကြိုးပမ်းတဲ့အပေါ်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘဟုလုံးမှုဆောင်ကော်မတီဝင်စကိုင်းနိုင်ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကြိုဆိုလိုက်ပါတယ
်။အခုလူကျိုးစုရောက်လာတော့တို့အတွက်အများကြီးအတက်တော့လည်းလူစားကြရတဲ့တို့အတွက်အများကြီးချုံးမွေးစင်ပြီးတော့တို့ကကြိုးကြည့်ရတယ်။ဒါကနိုင်ငံတကာပြောင်းသွားလို့ကျေးဇူးတင်ပါတယ်
။အမေရိကန်သမ္မတဘိုင်ဒန်ကတော့လူမှုဆန္ဒကိုအာဏာသုံးပယ်ချတာမျိုးမလုပ်ဖို့ရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်တာမျိုးမလုပ်ဖို့လည်းသတိပေးပြောကြားခဲ့ရပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာလူထုအကျိုးကိုရှေ့ရှုပြီးစိတ်ဆတ်ဆွေးနွေးဖြည့်ရှင်းဖို့လည်းတိုက်တွန်းထားပါတယ်။ NLD ပါတီရဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကတော့နိုင်ငံတကာအသိုင်းအဝန်းရဲ့စိုးရိမ်မှုတွေနဲ့တိုက်တွန်းချက်တွေပေါ်အားရမိရဲ့လို့ပြောပါတယ်
။ဟုတ်ကဲ့ဒါလည်းကျွန်တော်တို့ကကမ္ဘာမိသားစုတိုင်ဝမ်နေနေကြတာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းပြည်ဒီလိုအပြတ်တဲကြုံတွေ့နေတာမှာဒီလိုနိုင်ငံတကာကဒီလိုမျိုးတောင်းဆိုချက်တွေကကျွန်တော်တို့အားပါပဲ။ဒါဟိုမိသားစုဆန်နဲ့တောင်းဆိုကျက်တည်ဖြစ်တဲ့အုံမြက်တည်ဖြစ်တဲ့အတွက်ကျွန်တော်ဝမ်းမြောက်ဝမ်းသာကြိုဆိုပါရစေ။ဟုတ်ကဲ့
မြန်မာနိုင်ငံရေးလေးလာတုံးတက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံရေးအကြက်တဲတွေကြီးထွားလာတာနဲ့အမျှနိုင်ငံတကာရဲ့ဖိအားတွေလည်းတိုးလာနိုင်တယ်လို့တုံးတက်ပါတယ်
။ပထမရဘိုင်ဂျင်ပြောတာရောဟိုကုလသမဂ္ဂအထွေအထွေမျိုးပြောတာရောလေ။ဟိုနည်းနည်းလေးသူတို့ကဟို strong ဖြစ်တယ်ပေါ့ကွာနော်။ဒါပေမဲ့ဒီဘက်ကလည်းဟို cabinet ဖွဲ့ဖွဲ့တာတို့နော်။နောက်ပြီးတော့ဗာလေနိုင်ငံတော်အောက်ချုပ်ရေးကောင်စီဖွဲ့တာတို့ဆက်လုံနေတယ်လေဆိုတော့ကိုကဟိုအားလုံးသက်သာမဲ့အနေအထားတစ်ခုကြားမှာဟိုဖြစ်ကျွမ်းစေခြင်းတယ် တော်ခဲ့ပါလေเนาะသူကလည်းဟိုထိန်းသိမ်းထားတယ်မကဘူးဒွန်ဆာဆူဆူရဲ့ဦးဝင်းမြင့်ကိုသူကဆွေးစစ်တွေတင်ထားတယ်เนาะဓာတ်တွေကိုဟိုဘက်ကလည်းဒုံးတီကြီးအကုန်လုံးပြန်ပြီးတော့ပြောင်းမြန်ဖြစ်အောင်ပေါ့လေပြန်ပြီးတော့ရိုးစင်းပြပါလို့ပြောနေတယ်ဆိုတော့တော်တော်ကိုတင်းချက်တဲ့အခြေအနေဖြစ်တယ်လေเนาะဘယ်မှာဖြစ်မှာလဲဟိုလူလူကထွက်လာပြီเนาะဒီ civil disobedience ဆိုပြီးတော့ဒီဆံမျိုးတွေထွက်လာပြီဆိုတော့ဂျာဝင်ဆောင်ရွက်ပေးဖို့ဆိုတာလေအခုက pandemic နဲ့လူတွေပါတွေကသွားလာလဲခက်တယ်လေနော်ဆိုတော့နောက်ဆုံးကိုယ်ကပြောမယ်ဆင်တော့ဂျာဝင်ဆောင်ရွက်ပေးဖို့နော်ဟိုညဉ့်ညာရင်းနဲ့ပြည်ဝင်ဆက်လို့ပဲဟိုတိရုနိုင်ငံမျိုးအခုကြီးတောင်းဝင်တောင်းဝင်လိမ့်မယ်နော်ဒါမှမဟုတ်အိန္ဒိယလိုနိုင်ငံမျိုးတက်တက်နိုင်ငံကိုအခုကြီးတောင်းဝင်တောင်းဝင်လိမ့်မယ်အဲ့ဒါမှနည်းနည်းလေးဖြစ်သားမယ်အဲ့လိုပဲသူကမြင်တာပဲတကယ်ကိုအကြက်တဲပြီးတော့တဆင့်ပြီးတဆင့်တက်လာတာဖြစ်လာဖြစ်နေလို့ပါနော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရဲ့ဘော်လူလူကြားမှာမကြေညာချက်တွေနဲ့ကန့်ကွက်တဲ့လှုပ်ရှားမှုတွေလည်းပြည်တွင်းပြည်ပမှာပေါ်ပေါက်နေတယ်လို့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာလည်းအသိဝင်ဖြစ်တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးဖို့လဲအင်ဒိုနီးရှားသမ္မတနဲ့မလေးရှားဝန်ကြီးချုပ်တို့တောက်ကြနေကဂျကာတာမြို့တော်မှာတွေ့ဆုံရမှာသဘောတူခဲ့ကြပါတယ
်။ VOA သတင်းတော့ကုဇော်ထက်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ခင်းထိတ်တန်းရောက်စိတ်ဝင်စားပွဲရာသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်က February 1ရက်နေ့မှာအာဏာသိမ်းလိုက်တဲ့နောက်တနေ့မှာပဲအနာသိမှုကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ဆန္ဒပြတဲ့ Civil Disobedience Fair Journey လှုပ်ရှားမှုကိုဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကဥဆောင်စတင်ခဲ့ကြတာပါအခုဆိုရင်အဲ့ဒီလှုပ်ရှားမှုဟာတဖြည်းဖြည်းအရှိန်ရလာပြီးကျန်းမာရေးဝန်ထမ်းတွေတင်လာမကပဲအခြားနေဘက်ကလူတွေပူးပေါင်းပါဝင်လာကြနေပြီဖြစ်တာကြောင့်ဒီလှုပ်ရှားမှုမှာပါဝင်သူတွေက VOA ကိုပြောပါတယ်ကျန်းမာရေးဝန်ထမ်းတွေရဲ့အကြမ်းဖက်ဆန့်ကျင်ဆန္ဒပြတဲ့လှုပ်ရှားမှုမှာဥဆောင်ပါဝင်သူဆရာဝန်တူကိုကိုဇော်ဝင်းလှန်ကဆက်သွယ်မေးမြန်းထားပါတယ်
။ဒီထက်မှာပါဝင်တဲ့သူတွေကဘယ်သူတွေလဲပြောလို့ရလားခင်ဗျ။
ကျမရောနေအကုန်ပါတယ်ပေါ့နော်အကုန်ပါတယ်ဟိုနောက်ဆုံးဟိုတစ်ခွဲကနေကတစ်ခွဲကနေ technician ထိပါတယ်ပေါ့နော်ပြီးတော့ကြတော့ဟိုဒနာလူဆရာမအားလုံးပါတယ်အကုန်ပါတယ်ဟိုတားစီဘက်ကရောဒနာလူဆရာမဆရာဝန်ပေါ့နော်အကုန်ပါတယ
်ဟုတ်ကဲ့ဒါကဟိုတနိုင်ငံလုံးအတိုင်းတာလို့ပြောလို့ရတယ်ပေါ့နော်ဆိုတော့ရန်ကုန်ရယ်မန္တလေးရယ်လို့မဟုတ်ဘဲနဲ့တနိုင်ငံလုံးအတိုင်းတာနဲ့ခြုံပြီးလှုပ်ကြတဲ့လှုပ်ရှားမှုလို့ခေါ်လို့ရမလားခင်ဗျ။
ခေါ်လို့ရတယ်ပေါ့အကုန်လုံးဖြစ်နေပါပြီ
။အလုံးကတော့အခုချိန်မှာတော့ကျွန်တော်တို့ကြည့်ရတာကတော့တနိုင်ငံလုံးအတိုင်းတာမှာလဲသူမြို့နယ်လိုက်မြို့နယ်လိုက်လဲထွက်ပြီးတော့ဒီခုအာနာသိန်းစစ်အုပ်စုနဲ့ပေါ့နော်မပူပေါင်းရေးဟိုတောင်းဟိုအလုံးမစင်းရေးဆိုတဲ့ဒီဒိတ်တဆိတ်ဆန္ဒပြတဲ့လုပ်ငန်းတွေကတော့တနိုင်ငံလုံးမှာလုပ်နေကြတယ်ဆိုတာတော့ကြားနေရတာပေါ့နော်ဟိုများသောအားဖြင့်တော့ကျမ်းမာရေးဝန်ထမ်းတွေကဥဆောင်ပြီးစပြီးလှုပ်ကြတယ်ဆိုတော့လည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုဒီလှုပ်ရှားမှုကြီးကိုဘယ်လောက်ထိများသွားမယ်လို့ကိုအချင်းချင်းဟိုပေါ့တားဂက်လေးထားကြတာများရှိသလားခင်ဗျာဘယ်လိုမျိုးလုပ်ကြမလဲ
အခုပြောဆိုရင်တော့တားဂက်ကိုတော့အဲ့လိုဆက်မလုပ်ရသေးဘူးဒါပေမဲ့ long run လို့မှန်းထားရပေါ့နော်နည်းနည်းပြီးရင်တော့လည်းညံ့ညံ့ရက်မယ်ပေါ့ညံ့ညံ့ရက်မယ်ညံ့ညံ့မပြီးရင်တော့လည်း long run တော့ဒီဖြစ်မယ်ဆိုတော့မှန်းထားတယ်ဘယ်လောက်ကြမလဲဆိုတော့အချင်းကိုဆက်မလုပ်ရသေးဘူးကျွန်တော်လည်းစသဖြင့်ဒီလိုကြီးလှုပ်လိုက်လို့တကယ်ရမ်းရမ်းရက်သွားလို့ရှင်တော့မကြဘူးလို့မှန်းထားပါပေါ့နော်အဲ့လိုမျို
းဟုတ်ကဲ့အစိုးရဟာသူခေါင်းဆောင်တွေကြီးပြ run နေလို့မှမရတာเนาะအောက်ကဒီအရဟိုပေါ့ဝန်ထမ်းတွေပါမှလည်းဒီရန်တရားကြီးတစ်ခုလောက်လဲပတ်မှဆိုတော့ကျန်တဲ့ဌာနတွေပေါ့เนาะကျန်မာရေးဌာနတွေမကဘဲနဲ့ကျန်တဲ့ဌာနတွေ ਨੇ ပူးပေါင်းဆောင်ရွက်ဖို့ဒါမှမဟုတ်လဲဟိုအတူတူလက်တွဲပြီးလှုပ်ကြဖို့ဒီညီနိုင်တိုင်ပင်နာတွေဘာတွေရောရှိလာပြီလားဘယ်အဆင့်ရှိပြီလဲသိရလားခင်ဗျာ
လောလောဆယ်ရောအဲ့ group ဟိုပေါ့เนาะ medical ဘက်ကဆိုပေမဲ့အဲ့လိုဒီ ID ဘက်ကတွေရောလာပြီးတော့အောင်းထားတာတွေရောရှိတယ
်ဟုတ်ကဲ့
ဒါလေးပေါင်းလို့ထားလို့ရှိတယ်အခြားဝန်ကြီးဌာနတွေကိုလည်းရသလောက်တော့တိုက်တွန်းမယ်ပေါ့နော်အခုလေသူတို့လည်းကိုလုပ်တဲ့ကိုလုပ်တဲ့ campaign ကိုဟိုပေါ့နော်အားပေးလာကြတယ်ဒီမှာမြင်ရင်လည်းအခုလည်းပါလာကြတယ်ပေါ့နော်လောလောဆယ်တော့အဲ့လိုမျိုးတော့အကုန်လုံးစုပြီးတော့မလုပ်ရသေးဘူ
းဟုတ်ကဲ့ဆိုတော့အခုသတိထားမိတာကတော့တဖြည်းဖြည်းကိုအခုလုပ်နေတဲ့လုပ်ငန်းဟာတဖြည်းကျဲပြန့်လာတယ်လို့မြင်တည်တာတဲ့
ဟုတ်တယ်ဟ
ိုဟာရ
လာတယ်လို့မြင်ပါတယ်ပေါ့နော်သူထောက်ခံကြတဲ့သဘောတော့ရှိပါတယ်
ဒီအစီအစဉ်မှာ မပါသေးတဲ့သူတွေကဘာများသတင်းစကားပါကြပါသလဲဆိုလိုချင်တာကတော့အခုကျမကြီးဝန်ထမ်းနေစလုပ်နေပြီကျမကြီးနဲ့ပတ်သက်ဆက်နွယ်တဲ့ဒီဝန်ထမ်းတွေလည်းတဖြည်းဖြည်းပါလာနေပြီဆိုတာဆရာမပြောပြလို့သိရတာပေါ့နော်နောက်တခြားအစိုးရဌာနတွေရောတော့ကျမကြီးမဟုတ်တဲ့ဌာနတွေရောဘာသတင်းစကားများပါကြပါလဲခင်ဗျာ
အဲ့တော့အဓိကပေါ့နော်ကျမတို့အနေနဲ့ကျမကြီးဝန်ထမ်းလောက်ရတယ်ဆိုတော့တော်တော်ကြီးကိုကိုစိတ်ကိုဟိုဆုံးဖြတ်ပြီးကိုစိတ်ကိုထိန်းပြီးတော့လောက်ရတာပါကိုရဲ့လူနာနဲ့ပတ်သက်ရတယ်လေအဲကျမတို့ကဒါအရွေးတစ်ခုများဖြစ်နေမှာဆိုပြီးတော့ဒါကျမတို့ကစပြီးတော့တွန်းရတာပါကျန်တဲ့ဝန်ကြီးဌာနတွေအကုန်ပါလာတယ်ဆိုတော့အကောင်းဆုံးဖြစ်မှာပေါ့နော်အဲ့ခါကျညဉ့်ညဉ့်ပြီးလေညဉ့်ညဉ့်ကိုလူချင်းနဲ့တန်းတန်းရောက်လေကျမတို့ရဲ့ဒီကံပေးကိုညဉ့်ညဉ့်ရဲရလေဆိုတော့လူနာတွေအကောင်းဆုံးဖြစ်မှာပေါ့နော်အခုလောက်ရတယ်လူတွေဘယ်သူမှစိတ်မချမ်းသာဘူးလူနာတွေကိုကျမတို့ဒါမျက်ကွယ်ပြုထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အခုအပြင်မှာလည်းတက်နိုင်သလောက်တော့ဝိုင်းပြီးတော့ကြည့်ကြမယ်ဆိုရင်အကုန်လုံးဝိုင်းဆုံးဖြတ်ထားပါတယ်အဲ့ဒါတက်နိုင်သလောက်တော့ရှိတဲ့ညဝင်ကြတာအကုန်ပါပေးဖို့ပေါ့နော်အဲ့ဒါအရေးကြီးဆုံးပဲအဲ့ဒါလေးတော့တိုက်တွန်းပါတယ်တကယ်ကိုလေးလေးနက်နက်ကိုတိုက်တွန်းပါတယ်အကုန်လုံးပါပေးပါလို့
ဟုတ်ကဲ့နောက်တစ်ခုကလေဟိုနေ့စဉ်ဖြစ်နေတဲ့အခြေအနေလေးကိုအွန်ဒါဂရောင်းလေးကိုကျွန်တော်နည်းနည်းလေးပြောဟိုအချင်းချင်းလေးပြောပြလို့ရမလားတော့ဘယ်လိုပုံစံသွားနေကြလဲအလုပ်မစင်းဘူးဆိုတာမစင်းကြတော့ဒီတိုင်းပဲအိမ်မှာနေကြတာလားဘယ်လိုပုံစံမျိုးလုပ်နေကြသလဲဆိုတာလေးကိုလေ
ဟုတ်တယ်လောလောဆယ်ဆေးရုံမသွားကြဘူးပေါ့အကုန်လုံးဂျာနှုံးကြီးရတော့မှမရှိဘူးပေါ့နော်အဲသွားတဲ့လူတွေတချို့လည်းရှိတယ်ပေါ့ရှိတဲ့လူတချို့ကလည်းဒီဆေးရုံမှာဆက်ထိန်းထားဆက်ပြီးတော့ရှိရှိလက်ဆက်လူနာတွေကိုတော့မသိနေသေးတယ်သိနေသေးတယ်ပြီးတော့အဲ့ဒီက emergency department မှာလည်းဆရာဝန်တွေကအဲ့လိုဟို emergency အစ် emergency အစ်စ်တွေကိုပဲကြည့်နေကြတဲ့ဆေးရုံတွေလည်းရှိတယ်တချို့ဆေးရုံတွေကအကုန်လုံးပိတ်တယ်ပေါ့နော်အဲ့ဒီအပြင်မှာတော့ကျမတို့ကတော့အခုလောလောဆယ်ရောဒါမှဒုက္ခနှစ်ရက်တုန်းကပဲရှိသေးတာဆိုတော့အပြင်မှာကြည့်လို့ရရင်တော့အဲ့ဒီဆေးတန်းတွေရှိတယ်ဆေးတန်းတွေကိုဖွင့်ပြီးတော့ပေါ့အဲ့လိုမျိုး FOC အနေနဲ့ကြည့်ပေးဖို့လေအခုအကုန်အစီအစဉ်နေကြတယ
်ကိုနီကိုဟန်နဲ့ပေါ့ကိုပေါ့နော်တက်နိုင်သလား
ဒီအခါမဲ့တက်နိုင်တယ်ဟုတ်ကဲ့
ဟုတ်
တယ်
CDC လှုပ်ရှားမှုမှာဥဆောင်ပါဝင်တဲ့ဆရာဝန်တူကိုကိုဇော်ဝင်းလိုင်ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာဆရာနာတင်ခဲ့တာကိုစန့်ကျင်ပြီးကိုဗစ်ကာလရှေ့တန်းကနေတောင်းဝန်ယူခဲ့ကြတဲ့ယူနေကြတဲ့ဆေးဝန်ထမ်းတွေစတင်ခဲ့တဲ့ဒီ CDM ခေါ် Civil Disobedient Movement အကြမ်းမဖက်မပူပေါင်းရေးလှုပ်ရှားမှုမှာအမှုပညာရှင်တွေကလည်းဝန်းရံပါဝင်လာနေကြပါပြီအခုလိုပူပေါင်းပါဝင်ရခြင်းကအာဏာသိမ်းတဲ့လူရက်ကမတရားဖြစ်ရအပြင်ရေရှည်မှာဆိုးကျိုးဖြစ်လာမှာဆိုးတဲ့အတွက်ဖြစ်တယ်လို့လှုပ်ရှားသူတွေကပြောပါတယ်။ဒါ့အပြင်တပ်မတော်သားတွေအနေနဲ့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြဖို့လည်းတိုက်တွန်းလိုက်ကြပါတယ်။အပြည့်စုံကိုတော့ကိုဝင်းမင်းကတင်ပြမှာပါ
။ဟုတ်ကဲ့ MRTV4 မြမရုပ်မြင်သံကြားကနံပါတ်ကြီးအစီအစဉ်တင်ဆက်သူမတ်သစင်လွယ်ဝင်းက
မတရားမှုဖြစ်တဲ့အတွက်ကြောင့်တရားရဲ့ဘက်ကရည်ရည်ရည်နေပါတယ်။Facebook ကနေပြီးတော့ Zeno follower အကုန်လုံးလဲပြည်သူတွေအားလုံးအနေနဲ့လဲဒီဟာနဲ့ပတ်သက်ပြီးတော့အရင်စိတ်ညစ်တာရောဒေါသထွက်တာရောဝမ်းနည်းတာရောစိတ်သက်သေပါကြပြီးတော့ဘာအလုံးမအဆင်မပြေဘူးပေါ့နော်အဲ့ဒီအတွက်ကြောင့်တက်နိုင်တဲ့မြ campaign လေးတွေမှာပါဝင်ပါတယ်
အဲ့ဒီကြောင့်ဘာကြောင့်အခုလို့ပါဝင်လှုပ်ဆောင်ရတာကိုလဲမတ်သစင်နော်ဝင်းကပဲ
လက်လုပ်စပိန်မနေနိုင်ဒါဇင်းတို့နိုင်ငံပေါ့နော်ပြပြရွှေရွှေနေခြင်းနဲ့ပေါ့နော်နောက်ဖြတ်ပြီးတော့လာမယ့် news update တွေကိုအာနာကြီးအောက်မှာကြောက်ရွံ့နေရတဲ့အချင်းခံမျိုးတွေနဲ့ရောက်ချင်းမိသားစုတိုင်းမိသားစုတိုင်းပြပြရွှေရွှေနဲ့ဒီနိုင်ငံကြီးမှာအုပ်ချုပ်တဲ့သူကအရင်ဆုံးနဲ့ပပားတယ်မိတာနဲ့အုပ်ချုပ်တဲ့သူကိုပဲဝင်ရှင်ပါတယ်အာနာနဲ့အုပ်ချုပ်တာကိုလုံးဝလက်မခံပါဘူ
းမတ်သစင်ဒေဝင်းကဆက်ပြီးလူမှုမီဒီယာမှာမိတ်ဆွေတငယ်ချင်းတွေအမှုပညာရှင်တွေအပါအဝင်လှုပ်ဖို့ကြိုင်ပတ်တွေနဲ့မိသားစုတွေကပါတစ်ထက်တည်းထောက်ခံကြလို့အားရကျေနပ်မိတယ်လို့ဆိုလိုက်ချိန်မှာရုပ်ရှင်သရုပ်ဆောင်ညာနှင်းရည်လွင်ကလည်း
လို့ကတော့အမှုပညာရှင်တွေတော်တော်များများပေါ့နော်အဲ့မှာဝင်ရံပေးနေတယ်အစိုးရတိုင်းကြီးကလည်းပါဝင်သွားမယ်ပေါ့နော်ဒီရှင်းပေါ့နော်ဒီကစားမကြည့်တချင်းတို့ကတော့ဒီဇာမန်းနေအမှုပညာရှင်တွေဆိုပြီးတော့ကြိုက်တာမျိုးတို့ online ပေါ်မှာလည်းဒီ PDF တွေနဲ့ကျမ်းမှတ်ချက်တွေနဲ့ငင်းငင်းကြဲကြဲနဲ့ဒီကားလေးတွေပြောပြီးရတာမျိုးတွေတော့ပြီးပြီးတော့ရိုက်ဖို့လုပ်ထားတာ
ညာနေရှင်လွင်ကပဲဘာကြောင့်အခုလို့စလို့ရပုံကို
ရှင်းတော့တားခဲ့ရတာတွေလည်းရှိတယ်မယ်အခုအချိန်မှာဆိုအဲ့ဒီလေအချိန်မှာမနဲ့မိုးနှင်းလာတော့ဒီလိုကိစ္စကြီးဖြစ်သွားအိမ်မက်လာနော်ဒါနောက်ပြီးတော့လည်းအားလုံးအကုန်လုံးလည်းဒီအဖေပေးကြတယ်ဖြစ်သွားတယ်ဆိုတော့လေမခံမရနိုင်ကြဘူးဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါအီဒီတွေနဲ့လည်းတော့ပြီးသွားအများကြီးရဲ့အမျိုးသက်တည်းတွေပဲအကုန်လုံးပဲရှိခိုက်နိုင်တဲ့အကြောင်းဖြစ်လာတဲ့အတွက်ကြောင့်မလို့ပေါ့အရင်းရမယ်လို့ပုံဖြတ်လိုက်တာ
ညာနှင်းရှီလွင်ကဆက်ပြီးအခုလိုငင်းချက်စွာဆန္ဒထုတ်ဖော်တာကိုတက်မတော်ဘက်ကလည်းငင်းချက်စွာနားလည်ဖြစ်ရှိမယ်လို့ဆိုလိုက်ချိန်မှာအလှမဲ့နန်းရှိအေးဟန်လေးကလည်း
အဓိကရည်ရွယ်ချက်ကတော့အမေစုကိုအရန်ချူပါပြီးတော့လေမြန်မာနိုင်ငံသားတယောက်အနေနဲ့ တာဝန်ကြီးချင်လို့ပေါ့နော
်နန်းရွှေဟန်လေးကဆက်ပြီးအခြားအလှမယ်တွေလည်းပါဝင်နေတာကိုတွေ့ရတယ်လို့ပြောလာချိန်မှာနောက်အစည်းအဝေးတင်ဆက်သူနဲ့အလှမယ်ဂုံကြီးအေးကျော်ကလည်းကြံတဲ့သူတွေလည်းအားလုံးပါဝင်လာဖို့လိုတယ်လို့ဆိုကာ
Civil Disobedience Movement ကြီးကိုကျွန်တော်ညညတန်ဖုံးတီးနေတဲ့ဟာတွေရောအကုန်လုံးကိုတော့ Live Twitter တွေရောပုံနေပြန်တင်တာရောအဲကျွန်တော်တို့အခု Video Interview လေးလာတယ်ပေါ့နော်အဲ့ဒါကိုခြေပြီးဖြစ်တယ်အဲကျွန်တော်ကဗီဒီယိုကမ်ပိန်းလေးတွေအတွက်ကိုယ့်ရဲ့ဗီဒီယိုကလစ်လေးလာတောင်းတာလေးရှိအားရဆိုလို့ရှင်လည်းကိုယ်လိုလောက်လေးပို့ပေးဖြစ်တယ်
အဲဒီတော့အဓိကအာနာသိမ့်ယူခဲ့တဲ့တက်မတော်ကိုရောအဓိကဗာပြောခြင်းပါလေလို့မိရမှာဂုံကြီးအေးကျော်ကပဲ
ပထမနိုင်ငံလုံး international PR တွေကိုပြည်ရင်းက pressure တွေရောအုံကြွာလာတွေအကုန်လုံးကိုသူကပဇယူးမဆိုင်ပဲနဲ့ဆက်သွားနေရဆိုတော့မဟုတ်တော့ဘူးမစင်စားကြတော့လားလို့မေးခြင်းနဲ့နောက်တစ်ခုကမရှက်ဘူးလားလို့ဒါဒီတမိုင်းလည်းမလှဘူးဒီပုံစံနဲ့ဘယ်လိုဆက်သွားမှာလဲဟုတ်ချေတက်မတော်သားရယ်လဲခိုင်းလို့လို့ရတယ်တို့မှရွေးချယ်ကြမရှိဘူးပေါ့ okay TikTok မှာလည်းတက်လာတယ်အတိုင်းတော့လေးနှစ်နာရီဖြောက်ပြီးတော့လက်လေးနဲ့ပဲတင်နေကြရရှိ okay ခိုင်းလို့လို့ရပါတယ်ဆိုတော့ပြည်သူအတွက်ပဲတစ္ဆာဆိုခဲ့တာပါပြည်သူကိုတနက်နဲ့ပြန်ပြီးချိန်ရမယ်ဆိုတော့တို့ဆိုခဲ့တဲ့တစ္ဆာရယ်မှာပါလာပေါ့ချင်းပြေးရွေးချယ်တိုင်ဝင်ရှိတယ်။တရားမှုကမျက်နှာရင်ပြည်သူဘက်ကိုအချင်းချင်းရက်တီကိုရရလို့ကိုညာအားပေးချင်ပါတယ်
။ဒီ CDM အထက်နဲ့မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုပေါ့အဆိုတော်တူတူကလည်း
CDM ပြည်သူတွေအားလုံးကိုနဲ့ညီဆက်ရနယ်ပယ်ရနေဆက်အနာဒိနာကိုလက်မခံဘူးဆိုတာကိုဖော်ပြဖို့အတွက်ပတ်သက်တဲ့နယ်ပယ်တိုင်းကနေလှုပ်တဲ့နယ်လို့ထင်ပါတယ်။အနာဒိနာဆိုတော့မဖြစ်သင့်ဘူးပေါ့နော်။ဒါကျွန်တော်မြန်မာနိုင်ငံအခုလိုပြန်ပြီးကမ္ဘာအထဲမှာတိုးတက်မှုဖြစ်စားချိန်မှာနေတော့ဘူးအစတုံညာချိန်တွေကိုပြန်ရောက်သွားဖို့ကဥတည်နေပြီဒီအဲ့တော့ဆိုတော့ဒီတော်တော်များများလေးဒီ NVAA မြန်မာဘူကာဆိုစီဆက်အနာတိန်တာကိုလက်မခံရှုံချပါလေဆိုပြီးတော့ထုတ်ပြန်ချက်ကိုအတိုင်းသဘောစန္ဒရှိပါလေဆိုပြီးတော့ဒီ Facebook မှာတင်ကြတယ်ဒီအတီးသမားတွေဒေးရေးဆရာတွေလည်းအဲ့လိုပဲပေါ့နော်အများစုကတော့အကုန်ထုတ်ကြပါလေ
ကြာပြင်အဆိုတော်တူတူကပဲပြည်သူကိုမျက်နှာပြူအလေးထားတဲ့တက်မတော်သားတွေကိုပြည်သူတွေကလိုလားကြိုဆိုနေခြင်းဖြစ်တယ်လို့သူ Facebook မှာလည်းတင်ထားတယ်ဆိုက
ဒီအတမင်းဆိုတာလည်းတကလေးတွေလည်းမဟုတ်တော့ဘူးလေနည်းနည်းတော့ကိုအုံနောက်နဲ့ကိုစဉ်းစားပြီးတော့ဘယ်ဟာဖြစ်တယ်လဲဘယ်ဟာမှန်လဲနည်းနည်းဆုံးဖြတ်ပြီးတော့လိုတာပေါ့နော်တက်မတော်သားဆိုတာပြည်သူရဲ့စန္ဒကိုဖြည့်ပြီးတော့ပြည်သူကိုကာကွယ်ရမယ့်ဥစ္စာလေခုနကကျွန်တော်ပြောသူကိုနယ်ပယ်ကိုတာဝန်ကျတဲ့နေရာမှာကိုဒီစီရီယမှာအကုန်ညီညီညာညာနဲ့လုပ်နိုင်မယ်ဆိုတော့မခံနိုင်ပါဘူးဘယ်သူမှပြည်သူတွေဒီတစ်ချိန်မှမှရှုံးသွားရင်တော့တစ်လုံးဘယ်တော့မှမြန်မာနိုင်ငံတော့ကိုကောင်းထောင်ပြီးတိုးတက်လာနိုင်မှာမဟုတ်တော့ဘူး
တကယ်တော့ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းပြဿနာကနေဖြစ်လာတဲ့ဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ကျောင်းသားလူငယ်တွေကြားမှာလည်းဆက်ဖြစ်ပေါ်လာနေပါတယ်ခင်ဗျာ
အနုပညာရှင်တွေက VOA ကနေတဆင့်ပြောဆိုသွားကြတာကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာတဆက်တည်းပြောပြချင်တာကတော့ဒီစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်ပဲဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အစိုးရဝန်ထမ်းတွေနဲ့စစ်တပ်ဒီပြည်သူတွေအားလုံးကိုကျေးဇူးတင်တယ်လို့ NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်တူကပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်
ဒီမနက်ကမှပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်က2020ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီစီကနေအာဏာသိမ်းလိုက်တဲ့ပုံမှာအခုခါနိုင်ငံတော်ပြည်သူတွေကလက်မခံဘဲစန့်ကျင်ကန့်ကွက်မှုမျိုးစုံနဲ့တုံ့ပြန်လာနေကြပါတယ်။ကျမ၏ဝန်ထမ်းတွေအပါအဝင်အစိုးရဌာနအသီးသီးကဝန်ထမ်းတွေ၊ကျောင်းသားကျောင်းသူတွေနဲ့ပြည်သူတွေကအကြမ်းမဖက်ဘဲစန့်ကျင်အန်တုတဲ့ Civil Disobedience နည်းအမျိုးမျိုးနဲ့ပါဝင်ပြီးတော့ကန့်ကွက်ဆန္ဒပြလာနေကြတာပါ။အခုလိုမျိုးဝန်ထမ်းတွေအပါအဝင်ပြည်သူတွေကအာဏာသိမ်းစစ်အစိုးရကိုအကြမ်းမဖက်တဲ့နည်းနဲ့ကန့်ကွက်လာနေတဲ့ပုံမှာအထူးပဲအားရပြီးတော့ကျေးဇူးတင်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ကရင်ပြည်နယ်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်
အကောင်ကကျွန်တော်ပြောထားတယ်ကျွန်တော်ကျေးဇူးတင်တယ်လို့ယူတူလို့နော်အခုတာဝန်ကြီးတယ်လို့တို့ကလေတို့ရဲ့ဒီတီးရဲ့ဆန်တွေကလေကျွန်တော်တို့တကယ်ပဲဖွံ့အားဖြစ်စီပါတယ်လို့တို့တော့မထွက်ရဘူးအထွက်ရပြီဆိုရင်သူတို့ရဲ့ဒီလိုမျိုးအပိတ်တောင်ကြားတာတကယ်ပဲဒီလိုက်တဲ့လူကြီးကိုကျွန်မလေးကျေးဇူးတင်
တာ Civil disobedience လို့ရှာမှုတွင်ပြည်သူတွေကညာဘက်နေမှာတံပုံးတွေတီးတာခေါင်းဝန်တီးတာလက်ခုပ်တီးတာကဘာမကျေဘူးတချင်းနေတံမြိုင်တီးဆိုတာဖျောင်းနိုင်ထွန်းတာအပါအဝင်လူမှုကွန်ရက်တွေကနေလဲပိုစတာတွေဓာတ်ပုံတွေနဲ့ကန့်ကွက်ခဲ့သလိုတကုံတက္ကသိုလ်နဲ့ရနာဘုံတက္ကသိုလ်အပါအဝင်တက္ကသိုလ်တချို့မှာလဲကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်အပြင်ကျမကြီးဝန်ထမ်းတွေရဲ့ဖဲချုပ်နီလှုံ့ရှားမှုအပါအဝင်တခြားဌာနဆိုင်ရာတွေနဲ့အဖွဲ့အစည်းအသီးသီးကလည်းစစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းကြေညာချက်တွေထုတ်ခဲ့ကြသလိုတချို့ဝန်ထမ်းတွေလည်းအလုံးမစင်တာတွေနှုတ်ထွက်တာတွေအထိပါရှိလာနေပါတယ်။ ဒါပေမဲ့တစ်ဖက်မှာလည်းဒီလှုပ်ရှားမှုတွေပေါ်မှာအာဏာပိုင်တွေဘက်ကချင်းကြောက်တာတွေဖမ်းဆီးတာတွေလည်းရှိလာနေပါတယ်။အခုလိုအာဏာပိုင်တွေဘက်ကဝန်ထမ်းတွေကိုချင်းကြောက်တာတွေဖမ်းဆီးအရေးယူတာတွေနဲ့ပတ်သက်ပြီးဒေါ်နန်းခင်ထွေးမြင့်ကတော့အခုလိုပြောပါတယ်။ကျွန်တ
ော်တို့ကဒီနေ့အကြောင်းအောင်ကြီးပေါ့နော်။ဆက်လက်မှတောင်းအောင်ကြောက်ခင်းချက်ချင်းမော်။ဒီငန်းကပေါ်လာရပြန်လာတယ်။ကျွန်မအရင်ကတော့မပြောဘူး။ကျွန်တော်အခုကတော့အကျိုးရည်ရဝန်ထမ်းတွေလည်းလုံချင်းနဲ့နော်။ဟိုကုကြီးချင်းနဲ့သူစိုးရင်ကြတယ်ပေါ့နော်။သူတို့တကယ်လို့လုံချင်းရလို့ရှိရင်ဆိုရနောက်ဆိုရတဲ့ပြန်ဆိုရပြန်ဖြစ်တဲ့ခါကျရင်ဟိုအလုပ်ကြီးမရမှဆိုရင်ကြာကျွန်မကဒီပြောချင်တာအဲ့ဒီဝန်ထမ်းတွေကိုတအားမဆိုရနေပါတယ်လို့နော်။ဒီဟာဆောင်ရွက်ခြင်းကျွန်တော်တို့ပေါ့။ဘယ်ညာပေါ်ထွက်တာရှိဆောင်ရလေ။မြေဆက်ကြတော့အမှန်တကယ်ကိုဆောင်ရွက်ပြီးမှာ။ဒါလည်းဒါရီယာတကယ်လုံးဝဆက်ကြတာဥဆောင်ဆောင်ရွက်ပြီးလို့ဒီကိစ္စကျွန်တော်တို့နိုင်ငံဝန်ဌာနဆောင်နေတယ်။အလုပ်ကပြန်ရမှာပဲ။ဒါတို့အလုပ်ပြန်ရမှာတော့တော်တော်ရှိကြလာပါနော်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒေါန်ဆန်းစုကြည်နဲ့တမအဝင်းမြင့်အပါဝဲ NLD ပါတီဘိုအလုံးမှုဆောင်အဖွဲ့ဝင်တွေပြည်내တိုင်းဝင်ကြီးချုပ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဒါပေမဲ့ဒေါန်နန်းခင်ထွေးမြင့်ပါဝင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုတော့နောက်ပိုင်းမှာပြန်လည်ပေးလိုက်ပြီးနေအကျေချုပ်ချထားတယ်လို့သူကပြောပါတယ်
โอเคจม้าตจม้ารอเจจุบาไม่มาช่วยอ่ะดีกว่าอูเช่จม้าบางก็บ่สิเจจิบาแล้วมาโทรได้บาเลยมาไม่เจอเลยอ่ะดีใจด้วยจม้าเปลี่ยนย้ายรู้ยากนี่จม้าไล่กันไล่ตาแต่ถ้าเป็น
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူတွေအနေနဲ့လက်မခံဘဲတခဲနဲ့တုံ့ပြန်ကြဖို့စာရေးပြီးတော့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့နဲ့တောက်ချာနေ့တွေမှာတော့အကြမ်းဖက်တဲ့လူလူလှုပ်ရှားမှုတွေပိုအားကောင်းလာနေပြီးတော့တချို့နေရာတွေမှာလည်းလမ်းမောထွက်ဆန္ဒပြတာတွေရှိလာနေသလိုအာဏာပိုင်တွေဘက်ကလည်း Facebook အပါအဝင်လူမှုကွန်ရက်တွေကိုပိတ်ဆို့တာတွေဖမ်းဆီးအရေးယူတာတွေရှိလာနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
။ကိုရန်နိုင်ရဲ့ဆက်သွယ်မေးမြန်းတင်ပြချက်ဖြစ်ပါတယ်။2020ရွေးကောက်ပွဲရလဒ်တွေကိုညှင်းပယ်ပြီးမြန်မာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာနဲ့တိုင်းသာတရားဝန်ကျင်ဟာဒီဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိကိုမနေ့ကသွားရောက်ဆန္ဒပြခဲ့တဲ့အကြောင်းကိုပြောပြခြင်းပါတယ်။အဲဒီဆန္ဒပြပွဲမှာရောက်နေတဲ့ VOA သတင်းတောက်မတ်ဆုမွန်ကိုစစ်တပ်ရုံးရှိမြင်ကွင်းအခြေအနေကိုမေးကြည့်တဲ့အခါမှာတော့
အခုကျမရောက်ရှိနေတဲ့နေရာကတော့ Washington DC မြို့တော်မှာရှိတဲ့စစ်တပ်ရုံးရှိမှာရောက်ရှိနေတာဖြစ်ပါတယ်။ဒီစစ်တပ်ကနေပြီးတော့မှအာဏာယူလိုက်တဲ့ကိစ္စပေါ်မှာမကျေနပ်တဲ့တက်ကြောင့်လို့ဗိဟ္ကံပြည်တော်စီကဝန်းလုံးမှာရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာဒီမိုကရေစီကိုထောက်ခံတဲ့နိုင်ငံသားတချို့ပေါ့နော်ဒီမှာလာပြီးတော့မှဆန္ဒထုတ်ဖော်နေကြတာတွေ့ရပါတယ်။ဒီစစ်တပ်ရုံးရဲ့ရှေ့တက်တဲ့မှာသူတို့ဆန္ဒထုတ်ဖော်နေကြတာပါ။
ဟုတ်ပါတော့အခုကကိုဗစ်ကာလဆိုတော့အဲ့ဒီမှာလူတွေကဘလို့ပုံသဏ္ဍာန်နဲ့ဆန္ဒလာပြတာလဲခင်ဗျဟ
ုတ်ကဲ့ရှင်ကျွန်မသိသလောက်ဆိုလို့ရှင်တော့ဒီ Washington DC မှာပေါ့နော်ကရောကကိုဗစ် -19 ဖြစ်နေတဲ့အချိန်လဲဖြစ်တဲ့အခါကျတော့ဒီနေရာတွေမှာပေါ့နော်လူအစိတ်ထက်ပို့ပြီးတော့စုမဝေးရဘူးပြီးတော့တယောက်နဲ့တယောက်နဲ့ခက်ခွာခွာနေရမယ် social distancing ကိုလိုက်နာရမယ်ဆိုပြီးတော့မှဒီ Washington DC ရဲကနေပြီးတော့ဆန္ဒပြဥဆောင်တဲ့သူတွေကိုလာပြောနေအောင်လဲပြရပါတယ်ရှင်
စနပ်ပြပွဲမှာပါဝင်သူတွေရဲ့အတန်ကိုလည်းနားထောင်ကြည့်ရအောင်ပါ။မြောက်ကယ်လိုရိုင်းနာပြည်နယ်ကနေကြွလာတဲ့တန်ကတော်အရှင်ဦးအေကကအခုလိုမိတ်ပါတယ်
။ပြည်သူတရားလုံးရဲ့လက်တံပြားလေးတွေကထုတ်ခေါ်ပြီးတော့ပေးတတ်တယ်။မဲတွေအဲ့ဒီဟာကိုမဲလိန်နဲ့မဲကုတဲ့ဆိုပြီးတော့မတရားဆွဆွဲပြီးတော့အနာသိမ့်တဲ့လူရဟာသမရုံနဲ့ပတ်သက်တဲ့သိခါကြတယ်လို့ဒီစစ်ခေါင်းဆောင်ကိုဘလို့စစ်ခေါင်းဆောင်လိုက်လို့ပဲအဲ့လိုမဲလိုက်ခြင်းတယ်
West Virginia ပြည်နယ်ကလာတဲ့2003တပည့်င်းလှုပ်ရှားမှုမှာပါဝင်ခဲ့သူ NLD ပါတီဝင်ဟောင်းဒေါခင်အေးမြစ်ကလည
်းဆရာနာရှင်စနစ်လုံးမရှိဘူး။အောင်ဆန်းစုကြည်နဲ့ဆက်လာဦးမင်းမျိုးဖန်စီကနိုင်ငံရေးခေါင်းဆောင်နဲ့ပြည်သူအာဏာကိုပြန်ရဲအနာပေးပါစစ်တပ်ရဲ့အာဏာသိမ်းမှုတွေကိုရုပ်သိမ်းပါမတရားတဲ့အမိန့်တွေမှန်တယ်မဟုတ်ဘူးဖီဆန်ရပါလို့ကျွန်မအနေနဲ့ပြောချင်ပါတယ်
မေရီလန်းပြည်နယ်မှာနေတဲ့ NLD ပါတီဘကိုးတိုင်းစီအဖွဲ့ဝင်ဟောင်းဦးအောင်စိုးဦးကမြန်မာပြည်သူတွေနဲ့အတူရပ်တည်နေကြောင်းပြောပါတယ
်ဒီကနေ့ကျွန်တော်တို့မှာပြည်တွင်းမှာဘယ်အဖွဲ့ကဦးဆောင်တယ်ဘယ်အဖွဲ့ကဦးဆောင်တယ်ဆိုတာမရှိဘူးပြည်သူလူထုအားလုံးကတဦးချင်းတဦးချင်းဟာခေါင်းဆောင်တွေပဲဖြစ်တယ်အထူးသဖြင့်မျိုးဆက်စုငယ်အင်အားသစ်တွေကပုံပြီးတော့တက်ကြွတယ်သူတို့မှာဖန်တီးနိုင်သွားနေရှိတယ်မပုံခန်းနိုင်တဲ့အင်အားတွေကကျွန်တော်တို့ပြည်သူတက်ထဲမှာရှိတဲ့အတွက်ဘယ်စအနာသိမ့်ဘယ်ဖြစ်ဖြစ်အမြင့်မကြအောင်ခင်ဘုတ်သတိမဟောကျွန်တော်တို့တမျိုးသားလုံးရဲ့မျက်မှောက်တာဝန်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကနေ DC မြို့မြန်မာစစ်တပ်ရုံးရှိထိရောက်လာတဲ့မြန်မာရေးလှုပ်ရှားသူဦးမင်းနိုင်ပြောတာက
အဝေးရနေအခုလို Washington DC ထိရောက်လာပြီးဆန္ဒပြတဲ့အကြောင်းရင်းက
ဒီထဲမှာရွေးချယ်ခံပြည်သူဆိုရကိုအာဏာသိမ်းယူလိုက်ပြီးတော့အာဏာရှင်စစ်အာဏာရှင်လက်အောက်တကြောပြန်ရောက်သွားတဲ့ပြည်သူတွေအတွက်မခံမရနိုင်လို့ကျွန်တော်တို့အဝေးရောက်ဒီအနေနဲ့လဲဒီထဲမှာရှိနေတဲ့ပြည်သူတွေဒီအတွက်မျိုးဆက်သစ်တွေအတွက်ကျွန်တော်တို့ရောက်တဲ့ရကနေစွန့်နိုင်နေတာလို့ပို့အတွက်အာဏာရှင်ကိုမြစ်ဖြတ်ချေပုံမှုအတွက်ကျွန်တော်တို့ဒီနေရာကိုအခုလိုမျိုးရောက်လာကြတာဖြစ်တယ်ဒီမှာစုံလာလူ100မထင်မှတ်ပဲနဲ့လူ100ကျော်သွားတယ
်မြောက်ကယ်လူတိုင်းနာပြည်နယ်ကမြန်မာပြည်လှုပ်ရှားသူကိုအောင်တန်းကလည်းအခုလိုပြောပါတယ
်ဟိုဟာစစ်အာဏာရှင်စနစ်ကိုကျွန်တော်တို့လာရောက်ပြီးတော့နောက်ကလိုင်းနာနေမှာလာရောက်ပြီးတော့ဆန့်ကျင်ကြတာဖြစ်ပါတယ်လက်လက်ရှိအစိုးရပြည်သူရဲချက်တင်မြောက်ထားတဲ့အစိုးရလည်းရှိနေတယ်ပြည်သူတွေမဲပေးလိုက်တဲ့ဟာလည်းရှိနေတဲ့ဥစ္စာပေါ်မှာကိုမတရားဟာအာဓမ္မအနိုင်ကျင့်ပြီးတော့အာဏာသိမ်းလိုက်တဲ့ပုံမှာကျွန်တော်တို့လာရောက်ပြီးတော့ဆန္ဒပူပေါင်းပောင်းရင်ကာအောင်ခြင်းဖြစ်ပါတယ်
ဝါရှင်တန်ဒီစီမှာလိုပဲအိုကလာဟိုမားပြည်နယ်တော်ဆန်မြို့မှာလဲကူကီချင်းတိုင်းသားတွေအပါအဝင်မြမရီပါယာနဲ့ချီဆန္ဒပြခဲ့ကြောင်းမြို့ကန်ဥက္ကမောင်စီကပြောပါတယ
်ဆစ်အာနာရှင်ရဲ့အာနာသိမ့်မှုကိုအလိုမရှိတဲ့အကြောင်းကိုဆန္ဒထုတ်ဖို့ကြတဲ့ပွဲပါပဲအိုကလာဟိုမားစတိတ်တော်ဆန်မြို့စီတီဟောမှာလောက်တာပါအဓိကတော့ဒီဒေါအောင်ဆန်းစုကြည်နဲ့သမရာကြီးပြင်ဆစ်တက်ကဖမ်းဆီးထားတဲ့လူတွေအကုန်လုံးချင်းချင်းမရှိပြန်လှုပ်ပေးဖို့ပါပဲနောက်ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုဖိအားပေးအရေးယူပေးဖို့အဲ့ဒါတောင်းဆိုတယ်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုပြန်မရုပ်သိမ်းမခြင်းဆန္ဒပြဝေးတွေဆက်လုပ်သွားမယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာဗီဒီယိုထုတ်လွှင့်နေတဲ့နောက်ဆုံးရထူးခြားသတင်းတွေကိုအဆက်မပြတ်သိကျင်တယ်ဆိုရင်တော့ VOA News Letter ဆိုတာကို Subscribe လုပ်ထားနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကို burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့ကြပါခင်ဗျာအခုဆက်ပြီးတော့တင်ပြချင်တာကတော့ဒီဖန်စီခံရတားရတဲ့ဒေါန်ဆန်းစုကြည်ကိုရဲတပ်ဖွဲ့ကအမှုဖွင့်ဆွဲချက်တင်လိုက်တဲ့လို့ဗုဒ္ဓနေ့က NLD ပါတီတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဆွဲချက်နဲ့ဥပဒေအရစစ်တပ်အာဏာပိုင်တွေကဒေါန်ဆန်းစုကြည်ကိုအ ਨੇ စုံဖေဖော်ဝါရီလလယ်အထိဆက်ပြီးဖန်စီထားနိုင်မှာဖြစ်တဲ့အကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြမှာပါ
ဖန်စီခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုတရားမဝင်တင်သွင်းလာတဲ့ Walkie Talkie စကားပြောဆက်တွေပိုင်ဆိုင်တာကြောင့်ဆိုပြီးစစ်တပ်အာဏာပိုင်တွေကတရားစွဲဆိုထားပါတယ်။အာဏာသိမ်းပွဲမှာသူ့ကိုဖန်စီထားပြီးနှစ်ရက်ကြာမှဒီစွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါကဒေါန်ဆန်းစုကြည်ကိုဆက်ပြီးဖန်စီထားနိုင်ရေးပုံမှန်တစ်ခုကိုရှာလိုက်ပုံလည်းရပါတယ်။ဒီလိုတရားစွဲဆိုလိုက်တာကစိတ်နှောက်ယှက်ဖြစ်စေရပါလို့ American ပြည်ထောင်စုကပြောပါတယ်။
We are aware of reports that State Councilor Aung San Suu Kyi and President Win Myint have been charged with crimes. And the National League for Democracy Amendment have been ordered to vacate the National League for Democracy Amendment. We are, of course, disturbed by the reports of these reports. We are disturbed by the reports of these reports. We are disturbed by the reports of
these reports. American Nagajai Ujitana Pyongwaya Ned Bright Spyodwara Pyabare. Kulatapaka Pwaji Garo, Aung San Suu Kyi Go Diya Swesura Ga Ubri Sobunye Go
We continue and will continue to call for her immediate release, for the president's immediate release, and all others who have been detained.
The charges filed against Kambani. ကူလာပြောခွင့်ရစတီဖင်ဒူဂျရစ်ပြောသွားတာပါမြန်မာအရေးလေလာတုံသက်သူလယ်ရီဂျာဂန်ကတော့ဒေါန်ဆန်းစုကြည်ကိုအခုလိုအမှုဆင်လိုက်တော့ကိုမအံ့ဩဘူးလို့ပြောပါတယ
် To some extent this was not unexpected it was clear
that the government နေခဲ့တာတော့မဟုတ်ပါဘူးစစ်တပ်က NLD ကိုအထူးသဖြင့် NLD ခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုအမှုဆင်ဖို့လုပ်မယ်ဆိုတာထင်ရှားပါတယ်ဒါကအနာဝလူလိုက်ကြပါဆက်သွေးကရိယာ walking talkie တရားမဝင်တင်သွင်းတဲ့စုပီသူ့ကိုဆွဆွဲပါတယ်မကြည့်လေတဲ့အဖြစ်တစ်ခုပါဒါပေမဲ့ဒေါန်ဆန်းစုကြည်နောက်၁၂လအတွင်းရွေးကောက်ပွဲမဝင်နိုင်ဘူးဆိုတဲ့အဓိပ္ပာယ်လည်းရှိပါတယ
် Amnesty International အဖွဲ့ကဒေသဆိုင်ရာတာဝန်ရှိသူ Emmeline Gill ကတော့စစ်တပ်ကတိုက်ပွဲကိုအကြောက်တရားနဲ့ချင်းချောက်မှုနဲ့အုပ်စိုးဖို့လုပ်နေတာလို့ပြောပါတယ
် We would like to confirm first.
ဒေါန်ဆန်းစုကြည်ကိုဒီအမှုတွေနဲ့အမှုဖွင့်တာတွေ့ရတော့စစ်တပ်ကနိုင်ငံရေးပျော်ကနေဒီလိုဆွဲချက်တင်လိုက်တာဆိုတာ တကယ်ကိုပဲရင်လာရပါလေဒါကစစ်တပ်အနေနဲ့သူ့ကိုယ်သူအပြစ်ကင်းလို့ဖို့အရေးအနိုင်ကျင့်ပြီးကြောက်ရွံ့အောင်လုပ်နေရပါ
တကယ်တော့ဒီအမှုနဲ့ဒေါ်ဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ကြိုးစားလိမ့်မယ်လို့လည်း Larry Jagan ကပြောပါတယ
် This is that the game plan is to try and silence Aung San Suu Kyi
to prevent her from ဒေါ်ဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ဆိုတာသံသယရှိကြမှာပါသူရဲ့အနာဂတ်နိုင်ငံရေးကိုပြစ်ပြင်းပြီးနောက်လုံမဲ့ရွေးကောက်ပွဲအပေါ်သူဩဇာမရှိအောင်လုပ်တာဖြစ်ပါတယ်ဒါကစစ်တပ်ရဲ့တကယ် mindset စာအုပ်ကြီးအတိုင်းဖြစ်ပေမဲ့ဥပဒေကိုအခြေခံထားပါတယ
်ပေါက်ကြားလာတဲ့ရက်တပ်ဖွဲ့ရဲ့စာရအခုဆင်ထားတဲ့အမှုတွေနဲ့စစ်တပ်အနေနဲ့ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကို February 15ရက်နေ့အထိရမန်ကျောင်းနဲ့ဖမ်းဆီးထားနိုင်ဖို့ဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ပြည်ဝကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပါမယ်စစ်တပ်ကအခုလိုတိုင်းပြည်အာဏာသိမ်းယူလိုက်တာနဲ့ပတ်သက်လို့အမျိုးသမီးတချို့ရဲ့အမြင်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးတင်ပြထားပါတယ် There's a path we must choose sometime
Gotta stand up and fight sometime ကာဝေးဦးစီချိုကိုချုပ်မှုချင်းမေးအောင်လိုက်ဟာဒီလတည့်ရနေမှာပဲတိုင်းပြည်အနာကိုသိမ်းယူလိုက်ပြီးတော့နိုင်ငံတော်အထံမြန်မာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြတာပါဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတည့်ရကိုဖျောက်ချပြီးအာဏာသိမ်းယူလိုက်တာကိုဘယ်လိုနည်းနဲ့မှလက်မခံနိုင်ဘူးလို့သတင်းသမားတအုပ်ဖြစ်တဲ့မဝင်မသိန်းကပြောပါတယ်
ခုလိုမျိုးစစ်တပ်ကနေပြီးတော့ဟိုအာဏာသိမ်းလိုက်တာပေါ့ကျွန်မအနေနဲ့လက်မခံဘူး။ဘာဖြစ်လို့ဆိုတော့အခုဒီမိုကရေစီနိဒန်းအရာဆက်ဆက်ညှိနှိုင်းတာတွေပြည်လည်အောင်ညှိနှိုင်းဆောင်ရွက်တာတွေလုပ်လို့ရရဲ့ဒါနဲ့တကယ်တိုင်းပြည်ကလည်းသူတို့ဒီအာဏာသိမ်းရလောက်အောင်ပေါ့နော်စုဘူးအောင်ကြွားမှုဆိုတဲ့ဟာမျိုးတွေလည်းဘာမှမရှိသေးဘူး။မရှိသေးတဲ့အချိန်မှာအကြောင်းပြချက်ကမခိုင်လုံဘောနော်အကြောင်းများကြခိုင်လုံခြင်းမရှိဘဲနဲ့အခုအာဏာသိမ်းလိုက်တာကိုကျွန်မအနေနဲ့ဟိုလက်မခံပါဘူးပြည်သူတရားအနေနဲ့အနေနဲ့လည်းလက်မခံဘူးလို့ဟိုမီဒီယာသမားတရားအနေနဲ့လည်းလက်မခံပါဘူးဟုတ
်မြန်မာစစ်တပ်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်တဲ့မဲဆင်းပေါင်း၁၀တန်းကျော်ရှိတယ်လို့အထောက်အထားမပြပဲပြောဆိုခဲ့ပြီးအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုလည်းသတိပေးတာတွေလုပ်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ကတော့စစ်တပ်ကဆွတ်ဆွဲတယ်လို့မဲမတမာမှုတွေမရှိခဲ့ဘူးလို့ပြောဆိုထားပြီးပြည်တွင်းနဲ့နိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာအစီအစဉ်မကျတဲ့မှားယွင်းမှုတွေလိုအပ်ချက်တွေရှိခဲ့တယ်ဆိုရမှန်ပေမဲ့လို့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးတော့မရှိခဲ့ဘူးလို့ပြောဆိုကြပါတယ်မြန်မာစစ်တပ်ရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိသလိုဒီအချက်ကအာဏာသိမ်းမှုအတွက်အကြောင်းပြချက်လည်းမဟုတ်ဘူးလို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ခင်လေးငယ်ကပြောပါတယ်
ကျမတို့ကလာလက်မခံနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒါဒီမိုကရေစီကိုတိဆောက်တဲ့နောက်ဒီရွေးကောက်ပွဲမှာဆိုလဲကျမတို့ကလည်းဒီစောင့်ကြည့်လေ့လာရဲ့အနေနဲ့လဲပါတော့ရင်ရွေးကောက်ပွဲမှာမဲဆင်းတွေကတော့ မတိကြအမှန်ပဲသူတို့ဆွဆွဲတလောက်ကြီးလည်းမဟုတ်တလို့ရလကလူလူရဲ့တကယ်ရွေးကဝဲနေမှာမဲရည်တဲမှုပုံစံနေမဲပေးဖို့မှာလက်မြင်တို့ထားတဲ့စနစ်တွေအရာဒါကလူလူရဲ့ဆန္ဒအမှန်ဖြစ်တယ်ဆိုတော့ကျမတို့ကသုံးသပ်လို့ရတယ်ပေါ့နော်အဲ့တော့အဲ့ဒါကိုအကြောင်းစာရဲမဲစာပြီးတော့အာဏာသိမ်းတာရောလုံးဝလက်ခံလို့မရဘူးပြီးကျမတို့နိုင်ငံဒီမိုကရေစီစနစ်နဲ့တွားမှာဖွင့်ပြမယ်ဆိုတော့ယုံကြည်တဲ့အချိန်မှာဒီစစ်အာဏာရှင်လက်အောက်ကိုပြန်မကြဖို့တော့ကျမတို့ကတော့အများကြီးဆက်စူးစမ်းမှာပေါ့နော်ဘလို့မှတော့လက်မခံနိုင်ဘူးဆိုတော့အခြေခံအချက်ပါဟုတ
်ပြည်သူရွေးကောက်တင်မြောက်ချတဲ့ဆွေရကိုဖယ်ရှားပြည်သူခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းပြီးလက်နက်အင်အားနဲ့အာဏာသိမ်းတာဟာပြည်သူဆန္ဒကိုစန့်ကျင်တာဖြစ်လို့လက်မခံနိုင်ဘူးလို့အလုသမားကြီးလှူရှားသူတူဖြစ်တဲ့မတ်သက်သက်အောင်ကလည်းပြောပါတယ်
ဒီအနာသိမ်းတဲ့အပေါ်မှာဘယ်လိုမြင်လဲဆိုလို့ရှိရင်တော့ဒါလက်ရှိသူတို့ရောက်ကိုအနာသိမ်းခြင်းဖြစ်တယ်ပေါ့နော်ပြီးတော့သူတို့ရဲ့ဒီအနာသိမ်းမှုဒီကိုသူတို့ရဲ့အခြေခံဥပဒေအရအနာသိမ်းနေဆိုတာဒီလည်းပဲဒါအခြေခံဥပဒေအရအနာသိမ်းမှုမမြောက်ဘူးပြီးတော့ရွေးကောက်ပွဲရဲ့ရလက်ပေါ့ဒါဟာလေးစားရမယ်တံပိုးထားရပါမယ်ဘာကြောင့်လဲဆိုတာဒါပြည်သူလူထုတွေရဲ့ဆန္ဒမဲတွေဖြစ်တယ်ပြည်သူလူထုကနေပြီးတော့ရွေးထွက်ထားတဲ့ရွေးကောက်ပွဲရလက်ကိုလေးစားဖို့တံပိုးထားဖို့လိုအပ်တယ်အဲ့ဒီဒရက်ဆင်အနာသိမ်းမှုလုံးဝချုံချတယ်ကန့်ကွက်ပါတယ်ဆက
်ဒါတော့လူသမားကြီးဥဆောင်လှူရှားနေသူတူဖြစ်တဲ့မတ်သက်သက်အောင်ပြောသွားတာပါစစ်တဲ့အနေနဲ့ပြည်သူတွေရဲ့ဆန္ဒအတိုင်းရွေးကောက်ပွဲရလက်ကိုအတိမတ်ပြုပြီးထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးတင်တယ်လို့လည်းမတ်သက်သက်အောင်ကပြောပါတယ
်လက်ရှိအခြေအနေမှာတော့ကျမတို့ကရွေးကောက်ပွဲရလက်အတိုင်းပဲဆက်လက်လှူဆောင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီအတွက်ကတော့အခုလက်ရှိပေါ့နော်ဒါဆွေးနွေးညှိနှိုင်းမှုတွေကိုလုပ်ဖို့လိုအပ်တယ်နောက်တစ်ခုကကြတော့လက်ရှိဒီမှာလည်းပဲကျမတို့ရဲ့စီသူလူတို့ရဲ့သဘောထားဆန္ဒပြီးအခုကျမတို့သမရာပြီးကျမတို့ရွေးချယ်တင်မြှောက်ထားတဲ့သမရာကြီးဦးဝင်းမြင့်ဖြစ်တယ်လက်ရှိမှာပေါ့နော်အခုအစ်အာနာသိန်းဆိုးရကနေပြီးတော့ဖွဲ့စည်းနေသောအစိုးရအဖွဲ့တွေကိုလည်းပဲကျမတို့စီသူတွေဘယ်သူမှအသိမှတ်မပြုပါဘူးအဲ့ဒီအတွက်ဒီအာနာသိန်းထားတဲ့စစ်အစိုးရအနေနဲ့ပြန်ပြီးတော့ပေါ့နော်ဒါခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးပေးဖို့နဲ့နောက်တစ်ခုကတော့ဖမ်းဆီးထားတဲ့ပြည်သူလူထုတွေရဲ့ခေါင်းဆောင်တွေကိုပြန်ပြီးတော့အမြန်ဆုံးလွတ်ပေးဖို့ပေါ့နော်လိုအပ်ပါတယ်ကျမတို့အနေနဲ့လည်းဒါပြည်သူလူထုအားလုံးရဲ့သဘောထားဆန္ဒတွေဖြစ်နေပါတယ
်ရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့တင်းမာမှုတွေနဲ့ပြဿနာတွေရှိနေတဲ့ဆိုရင်တော့မှအခုလိုအာဏာသိမ်းတဲ့နီးနယ်တော်မဟုတ်ပဲခေါင်းဆောင်တွေချာမှာငြင်းငြင်းကြမ်းကြမ်းနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာတင်တယ်လို့မဝေမာသိမ်းကလည်းပြောပါတယ်
ဟိုကျမတို့အတိုင်းပြည်ကိုအေးချမ်းချမ်းနဲ့ဖြစ်စေတဲ့နဲ့အခုဒီနိုင်ငံသားအားလုံးကဟိုအခုစိုးရိမ်တော့ကပူပန်မှုတွေအမျိုးမျိုးဖြစ်နေတယ်။အဲ့ကြတဲ့မှာပေါ့နော်ဒီကောလာဟာလာမျိုးစုံကြောင့်လည်းလူတွေကပို့ပြီးစိတ်တင်မှန်းဆင်းရဲတယ်။ဒီအာနာသိန်းရဲ့နောက်ပိုင်းမှာကိုပေါ့နော်လူတွေရဲ့ပေါကတွေကအရန်များနေတဲ့လူတွေရဲ့စိတ်ဖိစီးမှုတွေကလည်းပို့ပြီးတော့တဖြည်းဖြည်းနဲ့မြင့်တက်လာတဲ့အဲ့လိုမျိုးအချိန်မှာကျမကတော့အတိုင်းပြည်ကိုပို့ပြီးအေးချမ်းနဲ့ပြီးအများပြည်သူလိုလားတဲ့ပုံစံမျိုးနဲ့ပဲကျမကဖြစ်စေတဲ့နဲ့အဲ့လိုမျိုးဖြစ်အောင်လဲကျမကတော့ဒီနိုင်ငံသားတဦးအနေနဲ့ကျမမေတ္တာရက်ခံစင်တာကကျမတို့ဒီခေါင်းဆောင်အသေးသေးကနေပြီးတော့တိုင်းပြည်ကိုပေါ့နော်မျက်နှာမှုပြီးတော့တိုင်းပြည်ပြည်သူပြည်သားတွေအခုတော့ကတွေစိုးရိမ်စုပယ်မှုတွေကိုမျက်နှာမှုပြီးတော့အကောင်းဆုံးပြန်ပြီးတော့နှိမ့်နှိုင်းဖြည့်ရှင်းဆောင်ရွက်စေချင်ပါတယ်အခုဒီအများပြည်သူလိုလာတဲ့ဒီမိုကရေစီကိုတွားနေတာကျမတို့ဒီနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ့ကိုအခုရောက်တယ်လို့ပြောတာမှမမိကမျက်တက်ပဲရှိသေးတယ်ပေါ့နော်ဒီလိုကာလမှာမနောအခုလိုမျိုးဒီပေါ့ဘယ်တော့မှကာလမတတည်တဲ့အချိန်မှာကျွန်တော်တို့အခုဆိုရင်တော့ကပူပန်မှုတွေနဲ့ဟိုထပ်ပြီးဖြစ်ရတယ်အဲ့ဒါမျိုးကိုကျွန်တော်တို့ကဒီအခုလက်ရှိပေါ့နော်အာသာတင်ထားတဲ့အစိုးရကောအာနာတင်ထားတဲ့ဒူတွေကကောဒီပြည်သူအစိုးရလို့ပြောတဲ့အခုလက်ရှိပေါ့နော်ဒီပေါ့နော်ထိသိမ်းခြင်းခံရတဲ့ခေါင်းဆောင်တွေအားလုံးပေါ့နော်ညီနိုင်ဆောင်ရပေးပါပြည်သူတွေတကယ်ပေါ့နော်ပြည်သူတွေမျက်နှာကိုရှေ့ရှုပြီးတော့တိုင်းပြည်ရဲ့ဒီအနာဂတ်ကိုရှေ့ရှုပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကလေးတွေပေါ့ကိုမျက်နှာမှုပြီးတော့လည်းမတော်အများဆုံးပြည်လည်းအောင်ညီငန်းတော်ကြီးနဲ့ညီတိုင်းဖြည့်ချင်းဆောင်ရွက်ပေးကြပါလို့ကျွန်မအနေနဲ့တောင်းဆိုချင်ပါတယ
်။မခင်လင်းငယ်ကတော့နိုင်ငံအတွင်းကိုဗစ်ကပ်ဘေးနဲ့အတူနောက်ဆက်တွဲလူမှုစီးပွားအခြေတဲတွေကြုံနေရတဲ့အချိန်မှာအခုလိုအာဏာသိမ်းတာဟာပြည်သူအလုံးအထွတ်တော်အများကြီးဆုံးရှုံးနေတာစီတယ်လို့ပြောပါရယ်
။ဒီကအရင်ဆုံးတော့ကျွန်မတို့တွေကအခုလက်ရှိဆိုရင်ကိုဗစ်ထိန်းချုပ်နေတဲ့အခြေအနေမှာကိုဒီကိုဗစ်ကာကွယ်ဆေးကူနာပထမအကြိမ်ထိုးထားတဲ့လူရတယ်ဒုတိယအကြိမ်ဆက်ထိုးနိုင်ပါမလား။နောက်ပြည်သူတွေဆိုရင်လည်းကိုဗစ်ကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်ဒီမှာသူတို့တွေကတော့ဘလို့ပဲဒါရီဆက်လုံးမယ်ပဲပြောပြောဒါအချိန်နဲ့တပြေးညီအစီအစဉ်တကြပေါ့နော်ချိတ်ဆက်ပြီးလုံနေရတဲ့ဟာတွေအတွက်အဲ့ဒီကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေမှာလည်းအရင်ဆုံးထိခိုက်တယ်ပေါ့နောက်တစ်ခါဆိုလို့ချင်းကျမတို့ဒီမြန်မာနိုင်ငံဟိုဒီမိုကရေစီဖွံ့ဖြိုးတာနိုင်ငံအနေနဲ့ရင်းနှီးမြှုပ်နှံမဲ့ဟာတွေလည်းပဲအခုဆိုလို့ချင်းလက်တလောပေါ့နော်ရက်သွားတာမျိုးကြီးရှိရအဲ့တော့စီးပွားရေးလည်းထိခိုက်မယ်အလိုလိုမှကိုဗစ်ကြောင့်ဒီစီးပွားရေးကိုပြန်စိုးစားနေရမယ့်အချိန်မှာဒီစစ်အာဏာသိမ်းခံလိုက်ရတဲ့နိုင်ငံအနေနဲ့ကတော့က ျမတို့ကမ္ဘာလည်းမှာအရန်မြင်လာတယ်ပေါ့နော်အဲ့ဒါကတော့မြင်သားတဲ့အချက်နဲ့ကျမတို့လူတွေရဲ့စိတ်ထဲမှာခုနလိုပေါ့ဒါမတရားအနိုင်ကျင့်လို့ရသလားဆိုတဲ့ဟာမျိုးတွေကလည်းလူတွေရဲ့စိတ်ကိုထိခိုက်စေရဲဆိုတော့အဲ့ဒါမျိုးတွေကလည်းကျမတို့ရဲ့ဆုံးရှုံးမြင်လာမှုတွေပေါ့နောက်ကျမတို့ဆိုရင်ခုနအမျိုးသမီးအခွင့်အရေးလုပ်နေတဲ့အဖွဲ့အစည်းနဲ့တိုင်းပြည်ကစစ်အာဏာရှင်စနစ်အောက်ရောက်သွားပြီဆိုတော့ကျမတို့အမျိုးသမီးရဲ့အခွင့်အရေးကပါဝင်ခွင့်လို့ပါလို့ဆိုတာအရင်အနှမ်းဝေးသွားပြီပေါ့နော်ဒါကတော့ကျမတို့နဲ့တက်ဆိုင်တဲ့ဆုံးရှုံးမှုတွေပေါ့
ဒီလိုဆုံးရှုံးမှုတွေဆက်ပြီးမကြုံရအောင်ပြည်သူတွေကပဲကြိုးစားကြရမှာဖြစ်တယ်လို့လည်းမက်ခင်လေးငယ်ကပြောပါတယ
်ကျမတို့တွေကဒီစစ်အာဏာရှင်အောက်မှာဆိုရင်တော့ကျမတို့တွေရဲ့မျိုးဆက်လည်းဘလို့မှလူလုံးမလာနိုင်ဘူးဆိုတော့ကျမတို့ကသိရအခါကြတော့ပေါ့နော်အခုဆိုလို့ရှိရင်တကယ်လူငယ်လေးတွေအရင်အာနာရှင်စနစ်မှာတော့မှမွေးကစားလောက်ပဲရှိမှလူငယ်လေးတွေကအစားဒီအာနာရှင်စနစ်ဖြစ်လာရင်တော့သူတို့အနာကမကောင်းနိုင်ဘူးဆိုတော့သူတို့သိနေကြတယ်လေအဲ့လိုမျိုးဆိုတဲ့အခါကြတော့လူရစိတ်သက်ကြတယ်ကြောက်တယ်မသိနာမလဲသူတို့လုံးသမျှခံမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးတိုးတော့ကျမတို့အချိန်ဆက်မိမိနဲ့ view ဟာတက်ကြပေါ့နော်ဘယ်လိုတုံ့ပြန်နိုင်မလဲဆိုတာမျိုးတွေတော့ကျမတို့စဉ်းစားဖို့တော့လိုပါတယ်အိုနီးလန်းနေရတော့မတူကြဘူးပေါ့နော်သို့တော်လည်းပြုပြင်မှုတော့စူးစမ်းနေကြတယ်နီးပြူဟာကြကြနဲ့အခြေအစမိမိဖြစ်ဖို့အတွက်ကတော့ဒါတော်တော်စူးစမ်းရမယ်ထင်တယ်ချင
်းလက်တလုံးမှာတော့အာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်ကြောင်းပြတဲ့အကြမ်းမဖက်တဲ့နီးနဲ့လူလူလှုပ်ရှားမှုတွေနိုင်ငံအနှံ့နေရာတော်ပြင်းများမှာပေါ်ပေါက်လာနေပါတယ်နေအိမ်တွေမှာဖျောင်းနိုင်ပြီးထွန်းတာနဲ့တံမုံတိတာလို့လူလူရဲ့မကျေနပ်မှုကိုပြရတာတွေအပြင်ကျန်းမာရေးဝန်ထမ်းတွေအထူးကဥဆောင်လှုပ်ရှားနေတဲ့အချမ်းမဖက်နီးနဲ့အာနာရှင်ကိုစန့်ကျင်အန်တူတဲ့ Civil Disobedience Campaign တွေလည်းပိုးပြီးတော့အရှိန်မြင့်လာနေပါတယ်။ဒါတွေကိုကြည့်ရင်ပြည်သူအများစုကအာနာရှင်ကိုမလိုလားဘူးဆိုတာထင်ရှားနေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမခင်ဗျာပြပါရှင
်။မခင်ဗျာတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ဒီလိုမနက်ခင်းမှာပုံမှန်တင်ဆက်ပေးနေကြသိပ္ပံတဲ့နည်းပညာနဲ့ဒီအမေရိကတလွားမှာထူးခြားဖြစ်စဉ်တွေကိုမတင်ပြနိုင်တာကိုတော့တောင်းမအပ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြမှာပါ
စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ရာချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာလဲဆန္ဒပြပေါ်တွေဆက်လက်ကျင်းပခဲ့ပါတယ်အထူးသဖြင့်လူငယ်တက်ချွလှရှားသူတွေနဲ့တက္ကသိုလ်ကျောင်းသားတွေရောင်းမြို့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်စီးပွားရေးတက္ကသိုလ်ရှိရာဆန္ဒပြပွဲမှာတော့အာဏာသိမ်းတာကိုကန့်ကွက်ကြောင်းနဲ့ငင်းကျက်တဲ့လှရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာတမ်းတွေခိုင်ဆောင်ဆန္ဒပြခဲ့ကြပါတယ်နေပြည်တော်မှာလဲဝန်ကြီးဌာန၃ခုကဝန်ထမ်းတွေဆန္ဒပြပွဲတွေပါဝင်လာနေကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လည်ပေးဖို့အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအရေးတညီတညွတ်တဲ့တောင်းဆိုဆောင်ရွက်လာတာဟာသိအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းကုလသမဂ္ဂတွင်းရေးဝန်ကြီးအန်တိုနီယိုဂူတာရက်စ်ကပြောပါရယ်အလားတူပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီချရနာဘူရှနာကလည်းမြန်မာတပ်မတော်ဒုတက်ချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းကိုဆက်သွယ်ပြီးအာဏာသိမ်းမှုအတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဖက်စီထားသူအလုံးကိုအမြန်ပြန်လုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အထူးစည်းဝေးတရက်ခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။မြန်မာအရေးဆွေးနွေးဖို့အတွက်အာဆီယံဥက္ကဋ္ဌကိုအဆိုပြုဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကြီးဝန်ကြီးတို့အုပ်စလုံးကိုညွှန်ကြားထားပြီလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကိုအလွန်စိုးရိမ်စရာကိစ္စလို့မြင်မိကြောင်းမလေးရှားဝန်ကြီးချုပ်မြူဟင်ဒီယာစင်ကပြောပါရယ်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက် Facebook အပါအဝင်အင်တာနက်အသုံးပြုမှုတွေကိုကန့်သတ်ပိတ်ပင်လာတဲ့မြန်မာနိုင်ငံမှာတောက်ကြနေညပိုင်းကစလို့ Twitter နဲ့ Instagram လူမှုကွန်ရက်တွေကိုလည်းပိတ်ပင်လိုက်ပါရယ်နောက်ထပ်ညွှန်ကြားချက်မရမချင်းအဲ့ဒီလူမှုကွန်ရက်တွေကို Facebook ထားဖို့အာဏာပိုင်တွေကညွှန်ကြားထားတယ်လို့လည်း Telenor Company ဥက္ကဋ္ဌက Reuters သတင်းကိုပြောပါရယ်
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုဒေါခင်မျိုးသက်ဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာကတော့ Robert Lewis ဖြစ်ပါတယ်ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်ပြီးဘေးရောအခြားဘေးအန္တရာယ်တွေပါကင်းဝေးကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.